Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ဒါရှင်များရှင် VOA American အသံရဲ့ဒီဇင်ဘာ9ရက်ကြာတာပြီးနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမျိုးတော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ 92 meter 1925 32တို့ကနေပြီးတော့နှာစင်နိုင်ပါတယ်ရှင်။VOA Radio အစီအစဉ်တွေကိုရုပ်သံနဲ့လည်းတွဲဖက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ website ဆာမျက်နှာနဲ့ Facebook ဆာမျက်နှာတို့ကလည်းတိုက်ရိုက်ဖန်ယူနှားဆင်ကြည့်ရှုနိုင်ပါတယ်။ဒီကနေ့ညပိုင်းအတွက်အစီအစဉ်တွေကိုတော့ကျွန်မများသတင်းအောင်ကတောင်းယူတင်ဆက်ပေးပါမယ်ရှင်
။ကျွန်တော်ကတော့ဝင်းမင်ပါ။ကိုဇော်ဝက်လိုက်နဲ့ဒီနေ့ထထက်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုပြပြပေးပါပါ။ဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ American သမ္မတကကမ္ဘာဒီမိုကရေစီထိပ်သီးပွဲမှာဒီမိုကရေစီချန်ပီယံလိုနေပြီလို့ပြောလိုက်ပါတယ်။အီရန်နျူကလ িয়ার ဆွေးနွေးမှုတွေကတော့ပြန်ဆနေပါပြီ။ယူကရိန်းအနေနဲ့လည်းရုရှားချင်းချောက်မှုကိုလက်နေပေမဲ့ရုရှားလိုပဲမြန်မာစစ်အာဏာရှင်ကိုလက်နက်ကူပေးနေတယ်လို့ဝေဖန်ခံလိုက်ရပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးပါပါမစဉ်
။ဟုတ်ကဲ့ပါရှင်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်အပြီးဒီကနေ့ညနေပိုင်းသတင်းလှော်တွေမှာတော့ရန်ကုန်အပါအဝင်မြို့တချို့မှာဒီကနေ့လူခွင့်ရီတောင်းဆိုဆန္ဒပြပွဲတွေရှိခဲ့တယ်လို့မနေ့ပြန်ညင်တဲ့ချင်းတပိတ်တွေလည်းပြင်ဆင်ထားတဲ့အကြောင်း
ဒီနေ့မှာထွက်မဲ့လူလူသွေးဟာမနေ့ပြန် silence right ရေးတချင်းတပိတ်အတွက်ကျွန်တော်တို့ပါပါမယ်ပြီးရင်မနေ့ပြန်ဟာကဘာလုံးဆိုင်ရာလူခွေရည်နေဖြစ်တဲ့အတွက်ကျွန်တော်တို့နိုင်ငံလုံးအတိုင်းအတာနဲ့ကျွန်တော်တို့တပိတ်ကော့တစ်ခုကိုကျွန်တော်တို့ထွက်ရှိနေပါတယ
်တပိတ်ဦးဆောင်သူတူပြောသွားတာပါဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူ2021ကဘာတလွှာသတင်းသမားတွေဖမ်းဆီးခံရမှုစံချိန်တင်နှင်းတက်ခဲ့တဲ့အကြောင်းမွန်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်ကစီးပဋိပက္ခအခြေအနေတွေအကြောင်းနဲ့အပတ်စဉ်ကဏ္ဍတွေမှာတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကျန်းမာရေးအစီအစဉ်မှာကိုဗစ်မျိုးကွဲသစ် Omicron ကာကွယ်ရေးအကြောင်းသိကောင်းစရာနဲ့နောက်ပိုင်းမှာတိုင်းရင်းသတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုဇော်ဝင်းလိုင်တို့ပြောပြပေးပါမယ်ရှင်
။ American သမ္မတ Joe Biden အနေနဲ့ဒီနေ့ကစဥ်ဆောင်ကျင်းပပေးလိုက်တဲ့ကမ္ဘာဒီမိုကရေစီထိပ်သီးဆွေးနွေးပွဲမှာဒီမိုကရေစီအရေးဥဆောင်ချန်ပီယံလိုနေတယ်လို့ပြောလိုက်ပါတယ်။ကမ္ဘာနိုင်ငံဆိုရာတွေရပ်ပတ်အဖွဲ့ပုဂ္ဂလိကကိုယ်စားလှယ်ပေါင်းတရာကျော်တက်ရောက်ပြီးအင်တာနက်ကတဆင့်ဒီနေ့မနေ့စလိုက်တဲ့အခုထိပ်သီးပွဲမှာသမ္မတဘိုင်ဒန်ကအခုလိုပြောလိုက်ပါတယ
် In the face of sustained and alarming challenges to democracy universal human rights and all around the world democracy needs champions and I wanted to host this
ဒီမိုကရေစီပေါ်ချင်းချမှုတွေစတိုက်ပြင်းထန်လာနေချိန်မှာလူတိုင်းရသင့်တဲ့လူခွင့်ရေးတွေနဲ့ကမ္ဘာတဝန်းမှာလည်းဥဆောင်ကာကွယ်ပေးမဲ့ချန်ပီယံလိုနေပါတယ်အခုထိပ်သီးဘက်ကိုကျင်းပပေးကြတာကအားလုံးလိုပဲအမေရိကန်အနေနဲ့လည်းသိထားတာကဒီမိုကရေစီကိုဆန်းသစ်ဖို့နဲ့ဒီမိုကရေစီစောင့်ဝင်ဥပဒေတွေအားဖြည့်ဖို့ကဇက်တိုက်ကြိုးပမ်းမှုလိုလိုပါလို့အင်ဂျီတော်ကနေပြောလိုက်တာပါဒါပေမဲ့ဒီမိုကရေစီရေးစုစည်းတဲ့အခုထိပ်သီးဘက်ကိုတရုတ်နဲ့ရုရှားတို့ဘက်ကတော့ကန့်ကွက်ထားပါတယ်အာဖဂန်ကနေဒီမိုကရေစီအနောက်နိုင်ငံတက်တွေဆုတ်ခွာပြီးဖြစ်လာတဲ့ဒီထိပ်သီးဘက်ကိုဥရောပသမဂ္ဂအဖွဲ့ဝင်ဟန်ဂေရီတနိုင်ငံကတော့တက်ဖို့ညှင်းဆန်းခဲ့ပါတယ်။အရင်သမ္မတရွေးကောက်ပွဲတုန်းကလည်းပြိုင်ဘက်ဒေါ်နယ်ထရမ့်ကိုယင်ဆိုင်ရင်းအခုထိပ်သီးပွဲဥဆောင်လုပ်ဖို့ကတိပေးခဲ့တဲ့သမ္မတဘိုင်ဒန်ကဒီမိုကရေစီဆိုတာသူ့ဟာသူဖြစ်လာမှာမဟုတ်ဘူး။မျိုးဆက်တွေလိုက်အားဖြည့်ဆန်းသစ်သွားရမှာပါလို့ထပ်တိုက်တွန်းသတိပေးလိုက်ပါတယ်။ဒါအပြင်လွန်ခဲ့တဲ့15နှစ်တွင်ဒီမိုကရေစီလွတ်လပ်မှုအခွင့်အရေးတွေကျဆင်းလာနေခဲ့တဲ့ဒီမိုကရေစီနိုင်ငံပေါင်းတဝက်လောက်မှာလွန်ခဲ့တဲ့10နှစ်ခန့်အတွင်းဒီမိုကရေစီတခုသို့မဟုတ်တခုဆွေယူသွားခဲ့တယ်လို့နိုင်ငံတကာအစည်းအဝေးခန်းစာတွေမှာကိုးကားပြီးဒီထဲအမေရိကန်လည်းပါတယ်လို့ဝန်ခံခဲ့ပါတယ်ခင်ဗျာ
။အီရန်နျူကလ িয়ার ရေးဆွေးနွေးပွဲတွေကိုဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာဒီကနေ့ပြန်လည်စတင်မယ်အကြောင်း EU ဥရောပသမဂ္ဂထိပ်တန်းသံတမန်တူကပို့ထုတ်နေမှာပြောပါတယ်။အီရန်အနေနဲ့ကမ္ဘာအင်အားကြီးနိုင်ငံတချို့နဲ့ချုပ်ဆိုထားတဲ့နျူကလ িয়ার သဘောတူညီချက်ပြန်လည်အသက်ဝင်လာအောင်ဘလောက်အလေးထားသလဲဆိုတာမကြာခင်သိရမှာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရကပြောပါတယ်။ JCP အီအိုလိုခေါ်တဲ့အီရန်နျူကလ িয়ার အရေးသဘောတူညီချက်ပြန်လည်အသက်ဝင်လာစေဖို့အတွက်ဆွေးနွေးပွဲတွေလုပ်နေတာမှာဒီကနေ့ဆွေးနွေးပွဲက18ကြိမ်မြောက်ဖြစ်ပြီးနိုင်ငံတွေကြားဆွေးနွေးညှိနှိုင်းတိုင်ပင်မှုတွေလုပ်ပြီးတဲ့နောက်အခုလိုပြန်ဆတာဖြစ်တယ်လို့ EU လက်ထောက်အတွင်းရေးမှူးချုပ်အန်ဂရီကေမိုရာကသူ့ရဲ့ Twitter စာမျက်နှာမှာရေးသားထားပါတယ်ဒီကနေ့ဆွေးနွေးပွဲကိုအန်ဂရီကေမိုရာကဥက္ကဋ္ဌဖြစ်ဆောင်ရွက်ဆွေးနွေးမှာဖြစ်ပါတယ်အစောပိုင်းဆွေးနွေးမှုတွေမှာတော့အီရန်ဘက်ကတန်တမာရေးရာတိုးတက်မှုတွေကိုနောက်ပြန်ဆုံးအောင်လုပ်နေတယ်လို့ဆိုပြီးအီရန်ရဲ့သဘောတူညီချက်မှာပါဝင်တဲ့ပြင်သစ်ဗြိတိန်ဂျာမနီ နိုင်ငံတွေကစစ်ဆင်ညှိနှိုင်းမှုတွေကနေအီရန်ပေါ်စိတ်ပြက်လက်ပြဖြစ်ခဲ့ကြပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်မှာစစ်ဆင်ဆွေးနွေးမှုတွေရပ်ဆက်သွားခဲ့ပြီးဒီကနေ့ပြန်ဆကြတာဖြစ်ပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံရဲ့ဝန်ကြီးအနေနဲ့ဗြိတိန်ကိုလာပြီးရုရှားအာဏာရှင်ချင်းချက်မှုကနေအကူအညီတောင်းခံနေပေမဲ့မြန်မာဆီအာဏာရှင်ကတော့ရုရှားလိုပဲလက်နက်ရောင်းပေးနေတယ်လို့ဗြိတိန်ခြေဆိုင်မြန်မာလေလာရေးအဖွဲ့တစ်ခုကဝေဖန်လိုက်ပါတယ်။ယူကရိန်းနိုင်ငံရဲ့ဝန်ကြီးဒီမီထရိုကာလီဘာကအပြောတစ်မျိုးအလုပ်တစ်မျိုးလုပ်နေတာဖြစ်တဲ့ဒီမိုကရေစီကိုထောက်ခံတယ်ပြောပြီးနိုင်ငံတကာကလူခွင့်ရေးဥပဒေတွေကိုမြန်မာနိုင်ငံမှာစိုးစိုးဝါးဝါချူဖောက်နေတာကိုတော့ဆက်အားပေးနေတယ်လို့ပြည်ထောင်ချေဆိုင်ဘာမာကမ်ပိန်း UK အဖွဲ့ကပြစ်တင်လိုက်ပါတယ်မြန်မာနိုင်ငံမှာရင်ဂျာတွေကိုအစုပြုံလိုက်တပ်ဖြတ်မှုနဲ့အခုနှစ်ဖေဖော်ဝါရီ1ရက်အနာသိမ်းပွဲပြီးမှတော့မြန်မာနိုင်ငံကိုရှာရှာပါပါလက်နဲ့ဆက်ရောက်နေတဲ့နိုင်ငံတွေထဲမှာယူကရိန်းကပါနေတယ်လို့ဒီလူခွင့်ရေးအဖွဲ့ကထောက်ပြလိုက်ပါတယ်ဂျင်ရိုဂျာစုလိုက်ပြောင်းလိုက်တပ်ဖြတ်မှုပေါ်ကုလသမဂ္ဂကအထောက်အထားစစ်ဆေးတွေ့ရှိခဲ့ပြီးချိန်မှာတော့ယူကရိန်းက2019ခုနှစ်မှာမြန်မာစီးပူးပေါင်းဆောင်ရွက်မှုသဘောတူညီချက်အသစ်တစ်ခုလက်မှတ်ထိုးခဲ့တဲ့အခုဆီယနာသိမ်းပြီးလည်းလည်းမရောဘူးကုလထွေထွေညီလာခံကဇွန်လကပဲဆုံးဖြတ်ခဲ့တာကိုလည်းယူကရိန်းကဂရုမစိုက်ပဲဆက်လုပ်နေတော့ပဲလို့ဒီအဖွဲ့ကဆက်ထောက်ပြခဲ့ပါတယ်။ဒါကြောင့်ယူကရိန်းနိုင်ငံရဲ့ဝန်ကြီးနဲ့တွေ့ဆုံခဲ့တဲ့ပြည်ထောင်စုရဖွဲ့ဝင်တွေလွှတ်တော်အမတ်တွေနဲ့နန်းတော်ရရှိတွေအနေနဲ့ဘာကြောင့်ယူကရိန်းကအခုလိုညှဉ်းဆန်နေတာကိုစာရေးမေးပေးဖို့ဒီအဖွဲ့ကတောင်းဆိုထားပါတယ်ခင်ဗျ။
မြန်မာနိုင်ငံမှာရှိနေကြတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့မနေ့ပြန်ဒီဇင်ဘာလ10ရက်နေ့မှာနေအိမ်ကနေအပြင်မထွက်ကြဖို့အမေရိကန်ဒီကမှာရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ရုံးကသတိပေးချက်ထုတ်ပြန်ထားပါတယ်မနေ့ပြန်တောက်ကြနေ့မှာတနင်္ဂနွေအတိုင်းတာနဲ့အတန်တိတ်ငြိမ်သက်ခြင်းတပိတ်ဆင်နွှဲကြဖို့တက်ကြွလှုပ်ရှားသူတွေကဆော်ဩထားတာကြောင့်အမေရိကန်တန်ရုံးကအခုလိုသတိပေးချက်ထုတ်ပြန်လိုက်တာပါတန်ရုံးအနေနဲ့တိကျတဲ့ချင်းချောက်မှုတစ်စုံတရာသိရှိထားခြင်းမရှိပေမဲ့အထူးသတိထားတဲ့အခြေအနေကြောင့်အခုလိုကြိုတင်သတိပေးချက်ထုတ်ပြန်ခြင်းဖြစ်ကြောင်းအဲ့ဒီကာလအတွင်းဆန္ဒပြသူတွေကိုလူမျိုးရေးတပ်ဖွဲ့တွေဘက်ကဖြိုခွဲမှုတွေရှိနိုင်တဲ့အတွက်အမေရိကန်နိုင်ငံသားတွေအနေနဲ့ကိုယ်အိမ်မှာပဲနေကြဖို့တိုက်တွန်းလိုပါကြောင်းအမေရိကန်တန်ရုံးကြေညာချက်မှာဖော်ပြပါတယ်မြန်မာနိုင်ငံအတွက်မကြသေးခင်ကာလတွေကဖြစ်ပေါ်ခဲ့တဲ့အခြေအနေတွေရရန်ကုန်မြို့နယ်အနီးဝန်းကျင်ဒေသတွေမှာတင်းမာမှုတွေဖြစ်ပေါ်လာနိုင်တယ်လို့တန်ရုံအနေနဲ့အကြံပြုလိုကြောင်းမကြသေးခင်ရပိုင်းတွင်းကရန်ကုန်မြို့အတွင်းပောက်ကွဲမှုတွေဖြစ်ပေါ်ခဲ့တာကအမေရိကန်နိုင်ငံသားတွေအတွက်အထူးစိုးရိမ်စရာရှိကြောင်းအဲ့ဒီလိုတိုက်ခိုက်မှုတွေဟာလည်းပုံမပြင်းထန်ပြီးအချိန်ရေပိုများလာနေခြင်းရှိကြောင်းလည်းတန်ရုံကြေညာချက်မှာဖော်ပြပါတယ်အလားတူပဲမြန်မာနိုင်ငံထဲမှာလက်ရှိဖြစ်ပေါ်နေတဲ့လုံခြုံရေးအရာစိုးရိမ်စရာရှိတဲ့တခြားအခြေအနေတွေကိုလည်းအမေရိကန်တန်ရုံရဲ့ကြေညာချက်ထဲမှာထည့်သွင်းဖော်ပြထားပြီးအမေရိကန်နိုင်ငံသားတွေအနေနဲ့လိုအပ်မဲ့အရေးပေါ်အစားအသောက်တွေကိုလုံလောက်စွာတူလောင်ထားကြဖို့လည်းအကြံပြုထားပါတယ်ဒါအပြင်အရေးပေါ်အခြေအနေမှာဆက်သွယ်ရေးအခြေအနေတွေအကန့်အသတ်နဲ့ရရှိမဲ့အခြေအနေမျိုးနဲ့ကြုံလာရနိုင်တာကြောင့်အဲ့ဒီအတွက်လည်းကြိုတင်ပြင်ဆင်ထားကြဖို့သတိပေးချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ
အန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1505တုံညာလိုင်းဒိုမီတာ25 kHz 1183တုံညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယိုအမေရိကန်တန်အနေနဲ့ချက်သာပရိညာသတင်းတွေကိုဆက်ပြောပြနေပါတယ်ကိုဗစ်မျိုးကွဲသည့်ဆိုရနေချိန်မှာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကိုဗစ်ကာကွယ်ဆေးနောက်ထပ်ထပ်လို့မလို့ဆိုတာကတဲတဲကွဲကွဲမသိသေးတာကြောင့်ချမ်းသာတဲ့နိုင်ငံတွေမှာအတင်းကာကွယ်ဆေးသိမ်းဆည်းစုဆောင်းတာတွေမလုပ်ကြဖို့တိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂရဲ့ကျန်းမာရေးအဖွဲ့ WHO ရဲ့ကာကွယ်ဆေးရကျွမ်းကျင်သူတွေကအခုအချိန်မတိုင်ခင်အခုလောလောဆယ်အချိန်မတိုင်ခင်ကာကွယ်ဆေးတွေနောက်ထပ်အလင်းစလို့စုဆောင်းသိမ်းဆည်းတာတွေမလုပ်ကြဖို့တတိပေးနေပါတယ်။အကြောင်းကကာကွယ်ဆေးဆိုင်ရာထောက်ထားအတိအကျမပေါ်သေးခင်မှာအခုလိုစုဆောင်းလိုက်ရင်လက်ရှိဖြစ်နေတဲ့ကာကွယ်ဆေးမညီမျှမှုကိုပိုဆိုးသွားတာမဖြစ်စေချင်လို့ပါလို့ကြံ့ကျင်သူတွေကထောက်ပြနေကြပါတယ်။ဒီပြေချိုကာကွယ်ဆိုင်ရာကြီးကဲကိတ်အိုဘရိုင်းကအိုမီခရွန်ပြဿနာကိုရင်ဆိုင်နေရပေမဲ့ချမ်းသာတဲ့နိုင်ငံတွေစီပဲဒီကိုဗစ်ကာကွယ်ဆေးတွေသွားအလုံးကျုံစုပုံနေမှာကိုထပ်ဆိုးရင်နေရပြီလို့သတိပေးလိုက်ပါခင်ဗျာ။
ကမ္ဘောဒီးယားနိုင်ငံအနေနဲ့လူခွင့်ရေးချိုးဖောက်မှုတွေကျွလွန်တာအပါအဝင်တရုတ်နိုင်ငံနဲ့ထိတွေ့ဆက်ဆံမှုတွေကြောင့်အမေရိကန်ကစစ်ဖက်အရက်ဖက်သုံးပစ္စည်းတွေနဲ့လက်နက်တင်ပို့ရောင်းချမှုပိတ်ပင်ကန့်သတ်လိုက်ပါတယ်။ဒါဟာမြန်မာနိုင်ငံအရေးနဲ့ပတ်သက်လို့နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်အာရှတဲ့ကောင်မတော်ခင်ရပိုင်းအလိုမှာပဲအခုလိုတန်ခါအရေးယူမှုကိုချမှတ်လိုက်တာလည်းဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံအပေါ်တရုတ်နိုင်ငံကစီးရေးရဩဇာတည်ရောက်မှုနဲ့နဲ့ဆိုင်ဆိုင်ဖြစ်ပေါ်နေတာဟာဒေသရင်းလုံခြုံရေးကိုချင်းချောက်နေတဲ့အတွက်ကမ္ဘောဒီးယားကိုပြည်ပပို့ကုန်တင်သွင်းမှုကန့်သတ်တဲ့နိုင်ငံတွေစီးနေတဲ့ကိုအမေရိကန်ဗန္ဒာရေးဌာနကပို့ထုနေမှာထည့်သွင်းပြီးတော့အရေးယူတန်ခါလိုက်တာဖြစ်ပါတယ်။စစ်လက်နဲ့တင်ပို့ရောင်းချမှုအပါအဝင်အရက်ဖက်စစ်ဖက်သုံးပစ္စည်းတွေစစ်လက်နက်ပစ္စည်းတချို့နဲ့စစ်ထောက်လိုင်းရဲ့အတွက်အသုံးပြုတဲ့ပစ္စည်းတွေ အခုပိတ်ဆို့တဲ့အထက်မှာပါဝင်ပါတယ်။ထိုင်းပင်လယ်ကွင်းအတွင်းမှာရှိတဲ့ကမ္ဘောဒီးယားကရင်းရစ်တအခြေစိုက်စခန်းကိုတရုတ်နိုင်ငံတနင်္ဂနွေနေ့ကတီးခြားအသုံးပြုခွင့်ပေးတဲ့စာချုပ်ကိုကမ္ဘောဒီးယားက၄ဝက်လက်မှတ်ရေးထိုးလိုက်တယ်ဆိုတဲ့သတင်းတွေ2019ခုနှစ်မှာထွက်ပေါ်လာပြီးတဲ့နောက်ပိုင်းကမ္ဘောဒီးယားနဲ့အမေရိကန်အကြားဆက်ဆံရေးတွေတင်းမာလာနေကြတာဖြစ်ပါတယ်ခင်ဗျာ
။ဟောင်ကောင်သတင်းမီဒီယာလုပ်ငန်းရှင်ကြီးဂျေမီလိုင်းနဲ့တခြားဒီမိုကရေစီတက်ကြွလှှရှားသူနှူးကိုမနစ်ကလှှရှားခဲ့မှုနဲ့အပြစ်ရှိကြောင်းတရားဝင်ကဆုံးဖြတ်လိုက်ပါတယ်။ဗန်နနစ်ထောက်ထံချမှတ်ကိုမာဂိုတော့နောက်မှဆုံးဖြတ်ဖို့ရှိနေပါတယ်။ထင်ရှားတဲ့ဒီမိုကရေစီထောက်ခံသူဂျေမီလိုင်းနောက်တရုတ်ပြည်မျိုးချစ်ဒီမိုကရေစီလှှရှားမှုထောက်ပံ့ရေးဆိုင်ရာဟောင်ကောင်မဟာမိတ်အဖွဲ့တရုတ်ကရချောင်ဟန်းတုန်းနဲ့သတင်းတောက်ဟောင်းဂွန်နက်ဟိုတို့ကိုမနစ်က TNMN အမှတ်တရဆူတောင်းပွဲတွေအတွက်အခုလိုစီရင်ချက်ချလိုက်တာပါခင်ဗျာ
။တရုတ်နိုင်ငံလူခွင့်ရေးချိုးဖောက်မှုတွေကြောင့်ဆိုတဲ့အကြောင်းပြချက်နဲ့ဘေကျင်းမြို့မှာကျင်းပမဲ့2022ခုနှစ်ဆောင်းရာသီအိုလံပစ်အားကစားပွဲတော်ကိုဩဇာရှိတဲ့အနောက်နိုင်ငံတချို့ကတန်တပန်ရေးအရတပိတ်မောက်ဖို့တရားဝင်ထုတ်ပြန်ထားကြပြီးဖြစ်ပါတယ်။တန်တပန်ရေးအရတပိတ်မောက်တာဟာအားကစားသမားတွေအနေနဲ့အိုလံပစ်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပေမဲ့အဲ့ဒီအားကစားအဖွဲ့နဲ့အတူအစ်မင်းအစိုးရအရာရှိတွေအိုလံပစ်ပွဲကိုမတည့်ရောက်တာကိုဆိုလိုတာဖြစ်ပါတယ်။ဘေကျင်းအိုလံပစ်ပွဲကိုတန်တမာရေးရတပိတ်မောက်ထားတဲ့အထက်ပါတဲ့အမေရိကန်နိုင်ငံအနေနဲ့ဖွင့်ပွဲပွဲတွေအတွက်အစိုးရအရာရှိတွေနဲ့ဂုဏ်သိရှိဧည့်သည်တွေဆက်လွတ်တာမျိုးမလုပ်ပေမဲ့လည်းအားကစားသမားတွေကိုအပြည့်အဝထောက်ပံ့ပေးသွားမယ်လို့အင်ဗျူတော်ပြောခွင့်ရဂျန်ဆာကီကတနင်္လာနေ့မှာပြောကြားခဲ့ပါတယ်ခင်ဗျာ
။ကြာတာပြီးနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကိုဇော်ဝင်းလိုင်းတို့ပြောပြပေးကြတာပါရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုရုပ်သံအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website စာမျက်နှာ burmese.voanews.com တို့မှာလည်းအခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီဖန်ယူနာဆင်ကြည့်ရှုနိုင်ပါရဲ့ရှင်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါဦးမယ်။မြန်မာနိုင်ငံမှာစိတ်သုံးနေတဲ့လူခွင့်ရေးကိုတောင်းဆိုဆန္ဒပြမှုတွေရန်ကုန်အပါအဝင်မြို့တချို့မှာဒီကနေ့ဒီဇင်ဘာ9ရက်နေ့မှာပြုလုပ်ခဲ့ပါတယ်။ရန်ကုန်မန္တလေးစလင်းကြီးရင်းမပင်ကလေးရွှေဘိုစတဲ့မြို့တွေမှာလမ်းတွေပေါ်ထွက်ပြီးတော့ဆန္ဒပြခဲ့ပြီးတော့မနေ့ပြန်ကြရောက်မယ်အပြည်ပြည်ဆိုင်ရာလူခွင့်ရေးနေ့မှာအားလုံးတိတ်ဆိတ်စွာဆန္ဒပြဖို့ဆန္ဒပြသူတချို့ကလက်ကမ်းစာဆောင်တွေကိုကျဲခဲ့ပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုတော့မဆုမြတ်မွန်ပြောပြပေးပါရှင်။
ရန်ကုန်မြို့မှာငင်းငင်းချမ်းချမ်းဆန္ဒပြသူတွေကိုစစ်ကားနဲ့အတင်းဝင်တိုက်ဖမ်းဆီးမှုတွေစလင်းကြီးမြို့နယ်ဒုံတော်ရွာသား၁၁ယောက်ပြစ်ခတ်မိရှို့တပ်ဖြတ်ခံရမှုတွေလောလောလတ်ဖြစ်ထားချိန်ရန်ကုန်မန္တလေးစလင်းကြီးရင်းမပင်ကလေးရွှေဘိုစတဲ့မြို့တွေမှာဒီကနေ့ချီတက်ဆန္ဒပြမှုတွေရှိခဲ့ပါတယ်။စိတ်သုံးနေတဲ့လူအခွင့်အရေးတော်လန်ရေးနဲ့ပြန်သိမ့်ပိုက်ကြဆိုတဲ့စာသားတွေကိုဆန္ဒပြသူတချို့ကန်ဆောင်ပြီးဆန္ဒပြခဲ့ကြသလိုနောက်ပိုင်းဒီဇင်ဘာ10ရက်ကြာရောက်မဲ့အပြည်ပြည်ဆိုင်ရာလူ့ခွင့်ရေးနေ့ကြာရင်အတန်တိတ်တပိတ်မှောက်ချဖို့တိုက်တွန်းတဲ့စာတွေကိုလည်းကျဲပြီးတော့ paper strike လုပ်ခဲ့ကြပါတယ်။စကိုင်းတိုင်းရင်းမပင်မြို့နယ်အရှိချမ်းနဲ့စလင်းကြီးမြို့နယ်မြောက်ဖက်ချမ်းကဒီကနေ့ညနေပိုင်းမှာရွာပေါင်းစုံတပိတ်ချီတက်ဆန္ဒပြခဲ့တယ်လို့တပိတ်ဦးဆောင်ကော်မတီကိုလွမ်းသူကပြောပါတယ်။နောက်ပိုင်းညိတ်သက်ချင်းတပိတ်အတွက်လည်းပြင်ဆင်ထားတယ်လို့ခုလိုပြောပါတယ်
။ဒီနေ့မှာထွက်မဲ့ကျွန်တော်တို့လူလူသွေးဟာမနေ့ပြန်silence right ညီတချင်းတပိတ်အတွက်ကျွန်တော်တို့ပါပါမယ်ပြီးရင်လည်းပြန်ဟာကဘာလုံးဆိုင်ရာလူခွေရင်းနေဖြစ်တဲ့အတွက်ကျွန်တော်တို့တနိုင်ငံလုံးအတိုင်းအတာနဲ့ကျွန်တော်တို့တပိတ် code ခုကိုကျွန်တော်တို့ထွက်ရှိနေပါတယ်စိတ်သုံးနေတဲ့လူခွေရင်းတော်လန်ရေးနဲ့တိမ့်ပိုက်ချဆိုရဲကျွန်တော်တို့ခေါင်းစဉ်နဲ့ကျွန်တော်တို့စာသားနဲ့တပိတ်ထွက်မှာဖြစ်ပါတယ
်မြန်မာနိုင်ငံမှာပျောက်ဆုံးနေတဲ့လူခွေရင်းပြန်လည်ရရှိဖို့အတွက်ပြည်သူအလုံးတောင်းဆိုကြဖို့လိုအပ်တယ်လို့သူကပြောပါတယ်ဆန္ဒပြသူတွေအပေါ်စစ်ကောင်စီတပ်တွေကအင်အားသုံးနှိမ်နှင်းနေတဲ့အတွက်လမ်းပေါ်ထွက်ဆန္ဒပြကြဖို့ခက်ခဲနေချင်းငိမ့်တချင်းတပိတ်လောက်ရတာလို့လည်းခုလိုရှင်းပြပါဗျ
။ပြောရရင်တော့လူခွေကြီးအကော်လုံးဟာစိတ်သုံးနေတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်။ဒါကြောင့်မို့ကျွန်တော်တို့လူဦးတော်လိုက်အောင်ပွဲနဲ့လူခွေကြီးကိုပြန်လဲသိမ့်ပိုင်နိုင်မို့လူခွေကြီးတွေပြန်လဲရရှိဖို့အဲ့ဒါကြောင့်မို့ကျွန်တော်တို့ဒီနေ့ဒီချိန်ဟာလမ်းမတွေထက်မှာကျွန်တော်တို့မျိုးပြကလူလူတွေကလမ်းမတွေထက်မှာထွက်ဖို့ဒီအင်တာခက်ခဲလာတွေတွေ့ရတယ်။ပြီးရင်ကျွန်တော်တို့ကျေးလက်ဒေသကလည်းအဲ့လိုမျိုးပဲအကြောင်းမျိုးကြောင့်လူလူတပိတ်တွေဆင်နွှဲနိုင်မှုတွေအားနဲ့လာတဲ့အတွက်ကျွန်တော်တို့လူလူတရလုံးပါဝင်နိုင်တဲ့ silence right ညိတ်တချင်းတပိတ်ကိုကျွန်တော်တို့ဆင်နွှဲရခြင်းဖြစ်ပါတယ်။
ဆီယနာတင်ထားတဲ့လက်ရှိအခြေအနေမှာလူအစုလိုက်အပြုံလိုက်ပြည်သူတွေဥပဒေမဲ့တတ်ခံနေရတာတွေရှိသလိုလွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်ဆိုတဲ့အခြေခံအခွင့်အရေးတွေလည်းမရှိဘူးလို့88မျိုးဆက်ငိမ့်ချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကကိုဝင်းစော်ခိုင်ကလည်းပြောပါတယ်။ဒါကြောင့်လူအခွင့်အရေးတွေလုံးဝစိတ်သုံးနေတယ်ဆိုတာကိုမြန်မာနိုင်ငံတဝန်းလုံးကတိတ်ဆိတ်ငြိမ်သက်စွာနေပြီးတော့ကဘာကိုတည်အောင်လုပ်ဖို့လိုအပ်တာဖြစ်တယ်လို့သူကပြောပါတယ်။
လူမျိုးလုံးတက်ဖြတ်မှုပုံစံမျိုးတွေဒီရဲ့ချက်ဆက်ဆက်လူစုလိုက်တုံးလိုက်ကျွန်တော်တို့ပြည်သူလူထုရဟောတက်ခံရတယ်ညီငယ်ကဆန္ဒထုတ်ဖော်တယ်ဆန္ဒထုတ်ဖော်နေတဲ့အချိန်ကတော့မှသူတို့ကားနဲ့ကရဲ့ချက်ဆက်ဆက်ဒီလိုမျိုးတိုက်ပတ်တဲ့လူရမျိုးတွေဒါဒီလိုမျိုးမျိုးမှကျွန်တော်တို့နော်ဒါဟောဒီမြန်မာနိုင်ငံမှာရှိနေတဲ့ပြည်သူတဝန်းလုံးကနေပြီးတော့မှစိတ်စိတ်ငြိမ်သက်စွာနဲ့နော်ဒီအခွင့်အရေးတွေကိုငါတို့မြန်မာနိုင်ငံနိုင်ငံသားတွေကလည်းရတဲ့နဲ့ကျွန်တော်တို့တွေဟာစိတ်စိတ်ငြိမ်သက်စွာနဲ့ကဘာကြီးကိုကျွန်တော်တို့အတူပြေးပါဘူးလက်ချာရဲ့ကျွန်တော်တို့နိုင်ငံမှာခြေကံလွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်ဆိုတဲ့အခြေခံအခွင့်အရေးလောက်ကိုကျွန်တော်တို့ဒီမှာကမရဘူးဗျဒီမှာရှိနေတဲ့ပြည်သူလူထုကြီးကဟောကျွန်တော်တို့မြန်မာနိုင်ငံနိုင်ငံသားကလူမဆန်နဲ့ဟောရက်ဆက်ကြုံမာမှုတွေကိုရင်ဆိုင်နေကြရတာ
ရခိုင်ပြည်နယ်မှာလည်းအပြည်ပြည်ဆိုင်ရာလူ့အခွင့်အရေးနေကြရင်လှုပ်ရှားမှုတွေလှုပ်သွားဖို့ရှိတယ်လို့မျိုးဆက်တဲ့အမျိုးသမီးအဖွဲ့ပြောခွင့်ရမတ်ခင်မြင့်စောကပြောပါတယ်မြန်မာနိုင်ငံမှာလူ့အခွင့်အရေးချိုးဖောက်မှုတွေမရှိစေချင်တော့ဘူးလို့သူကအခုလိုပြောပါတယ
်ကျွန်တော်တို့အဖွဲ့ကလုပ်တဲ့ဟာကတော့ဒီမှာနိုင်ငံကမ်ပိန်းလုပ်ပြီးတော့ဒီ T-shirt campaign အဓိကလုပ်သွားမယ်ပေါ့နော်နောက်ပြီးတော့ဒီဟိုကပြားရက်တာတော့အဲလူ့အခွင့်အရေးနဲ့ပတ်သက်ပြီး T-shirt ဆိုတာတော့အဲ့လိုမျိုးလုပ်ဖို့တော့ရှိတယ်ရှိအဓိကယူရက်ကတော့ဒီညီရှင်နဲ့အေးရှင်နဲ့နေရှင်တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေမရှိချင်တော့ဘူးအဲ့လိုပုံစံမျိုးအဓိကဟိုမက်ဆေ့ဘ်ရှင်တွေသဘောမျိုးနဲ့အဓိကလုပ်မှာပေါ့နော်
နဖန်ဒီဇင်ဘာ10ရက်နေ့ကျရင်ရုံမသွားဆိုင်မဖွင့်လမ်းပေါ်မထွက်အိမ်ပြင်မထွက်ကြပဲမနေ့10နိုင်ကနေညနေ4နိုင်အထိအသံဒိတ်သပိတ်မှောက်ကြဖို့ဆန္ဒပြပွဲစီစဉ်သူတွေကစော်ဩထားပါတယ်အနေရဝတ်အစားတွေဝတ်ဆင်ပြီးတော့စစ်အာဏာရှင်တော်လှန်တဲ့အထိတ်အမှတ်လက်သုံးချောင်းထောင်ဓာတ်ပုံရိုက်ပြီးတော့လူမှုကွန်ရက်ပေါ်မှာမျှဝေကြဖို့လည်းတိုက်တွန်းထားကြပါတယ်
မဆုမြတ်မွန်ပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့ဒီနှစ်ထဲမှာကဘာတလွားသတင်းသမားတွေစံချိန်တင်ဖန်ဆီးခံရတဲ့အကြောင်းသတင်းကိုတင်ဆက်ပေးခြင်းပါတယ်2020ခုနှစ်ဟာကဘာတဝန်းကသတင်းသမားအရေအတွက်စံချိန်တင်အောင်ဖန်ဆီးအကျဉ်းချခံရတဲ့နှစ်ဖြစ်တယ်လို့သတင်းသမားများကကိုစောင့်ရှောက်ရေးကော်မတီ CPG ကပြောပါတယ်2020ခုနှစ်အတွင်းမှာသတင်းတော်293ဦးဖန်ဆီးခံရတဲ့ထဲမှာမြန်မာနိုင်ငံက26ဦးပါဝင်တယ်လို့ CPG ရဲ့အခုနှစ်အတွက်အစီရင်ခံစာမှာဖော်ပြထားတာပါဆရာနာတင်အုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာသတင်းသမားတွေအသက်အန္တရာယ်နဲ့လဲကြုံနေရတဲ့အခြေအနေကြောင့်ရန်ကုန်ကလာတဲ့သတင်းကိုတော့မတ်စုမွန်ပြောပြပေးပါရှင်
။သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီ CPJ ရဲ့2021ခုနှစ်အတွက်ထုတ်ပြန်တဲ့အစီရင်ခံစာမှာအခုနှစ်ဒီဇင်ဘာလတရက်နေ့အထိကဘာတဝန်းကသတင်းတော့293ဦးစံချိန်တင်အောင်ဖမ်းဆီးခံခဲ့ရတယ်လို့ဖော်ပြထားပါတယ်။သတင်းတော့တွေကိုအများဆုံးဖမ်းဆီးခံရတာတရုတ်နိုင်ငံကဖြစ်ပြီးတော့ဆီယနာတင်ထားတဲ့မြန်မာနိုင်ငံကဒုတိယအများဆုံးနိုင်ငံအဖြစ်သတင်းသမား26ဦးဖမ်းဆီးခံထားရဆဲဖြစ်တယ်လို့ CPJ ကပြောထားပါတယ်။ဖမ်းဆီးခံရတဲ့သတင်းသမားအများစုဟာတမတော်ပြိုကွဲအောင်လှုပ်ဆောင်မှုရာဇသက်ကြီးပုံမှန်905ကကြီးနဲ့တရားစွဲဆိုခံရဖြစ်တဲ့ကြာခံနေရတာဖြစ်တယ်လို့ CPJ ရဲ့အစီရင်ခံစာမှာဖော်ပြပါရှိပါတယ်။ဒီဇင်ဘာလ5ရက်တနင်္ဂနွေနေ့တုန်းကလည်းကြီးမနိုင်မှာဆန္ဒပြနေတဲ့သူတွေကိုစစ်ကောင်စီဘက်ကကားနဲ့ဝင်တိုက်ပြီးတော့ပြစ်ခတ်ဖမ်းဆီးခဲ့စဉ်အတွင်းသတင်းယူနေတဲ့ MPA သတင်းဌာနကသတင်းတော့မမှုရတနာခတ်မှုမှုထွန်းတဲ့ကိုကောင်းဆက်လင်းတို့လည်းထိခိုက်ဒဏ်ရာရခဲ့ပါတယ်မမှုရတနာခတ်မှုမှုထွန်းကဦးကောင်းမှပြင်းထန်ဒဏ်ရာရခဲ့ပြီးကိုကောင်းဆက်လင်းကတော့ခါအောက်ပိုင်းဒဏ်ရာတွေရခဲ့ပါတယ်စစ်ဆေးရုံမှာကုသမှုခံယူနေတဲ့သူတို့နှစ်ဦးစလုံးမိသားစုနဲ့တွေ့ခွင့်မရကြသေးပါဘူးသူတို့ကိုဆေးကုသပြီးရင်တရားမစွဲပဲပြန်လွတ်ပေးဖို့ဥပဒေအရကြိုးပမ်းနေပါတယ်လို့အကျိုးဆောင်ရှင်တွေကပြောပါတယ
်မမှုရတနာကတော့6ရက်နေ့မနေ့စနေတော့မှပြန်ပြီးတော့တရီလဲလာပြီးစကားတွေပါပြောနိုင်ပါတယ်။ဒါပေမဲ့ဟိုဒံယာကခွဲစိတ်ထားတာဖြစ်တဲ့အတွက်ဒီဆေးဥမှာပဲဆက်ရှိနေပါပဲ။ကိုကောင်းဆက်လင်းကလည်းလာတော့ပါပဲ။သူကဒီခါယူနဲ့တင်မဆုံမှရထားတဲ့ဒံယာနည်းနည်းလေးပြင်းထန်တဲ့အတွက်အမှတ်နှစ်ဒီဆေးဥမှာပဲဆက်ပြီးကုသနေသေးဖြစ်ပါတယ်။ဒီသူ့ရဲ့မိခင်သတင်းဌာနဖြစ်တဲ့ MBA ရဲ့ဒီအိုက်တာချုပ်ဖြစ်တဲ့ကိုကြီးပိုင်ကလည်းပဲသိမ်းမီယာဥပဒေအရပေါ့လေပုံမှန်ခွင့်ရသတင်းရယူစဉ်မှာဖန်ဆီးခြင်းမရှိရဘူးဆိုတော့ကျင်းလို့ခွင့်ရသတင်းမီယာကောင်စီကိုလည်းသူ့ဘက်ကလည်းတင်ပြထားပါတယ
်သတင်းသမားတွေဖန်ဆီးအကျဉ်းချခံထားရတာဟာသတင်းဖတ်နေတဲ့ပြည်သူတွေအတွက်သတင်းချက်လက်ရပိုင်ခွင့်နှစ်နာပါတယ်လို့ဆီယနာမသိန်းခင်အရင်မီဒီယာကောင်စီလက်ထက်တုန်းကတွဲဖက်တွင်းမှုတာဝန်ယူခဲ့တဲ့သတင်းစာဆရာဦးမြင့်ကျော်ကပြောပါတယ
်ဒီဟာကတော့ဟိုသတင်းထုတ်လက်ခွင့်အတွက်ဟိုတော်တော်လေးဆိုးရွားတဲ့အခြေအနေကိုပြနေတယ်လို့ကျွန်တော်မြင်တယ်ဘာလို့လဲဆိုတော့မြန်မာပြည်မှာသတင်းသမားထောင်ကနန်းလောက်ပဲရှိတယ်တောင်ကနန်းတော့မပြည့်တဲ့အနေအထားမှာရာကနန်းလောက်ထိဖန်ခံရတယ်ဟိုဒါဇင်နဲ့ကြည့်ပြီးတော့အထက်မှထိမ့်ခံရတယ်ဆိုတော့အနေအထားတော့ အန်ဒီရကတော်လေးညံနေတဲ့နေသားမျိုးလို့ကျွန်တော်တို့ဟိုသုံးသပ်လို့ရတော့နော်လက်ရှိသတင်းဌာနတွေရဆိုင်သွားတာရောဟိုအဲ့ဒီအနေအထားတွေကလည်းဒီသတင်းပြပိုင်ခွင့်အတွက်အများကြီးဆုံးရှုံးတယ်လို့မြင်တယ်
တရားဥပဒေအရလို့ပြောပြီးအခုလို့သတင်းအချက်အလက်ရယူနေသူတွေအပေါ်မှာဖမ်းဆီးတရားဆွဲဆိုနေတာတွေရှိနေတဲ့အပေါ်မှာလည်းရှေ့နေကြီးဦးကြီးမြင့်ကအခုလို့သုံးသပ်ပါတယ
်ရိုးရိုးအာဏာသိမ်းတာမဟုတ်ဘူးသူကဒီ2008အခြေခံဥပဒေဘောင်တွင်းကသိမ်းတယ်ဆိုပြီးတော့ဥပဒေကိုမမှန်မကန်ဖော်ပြပြီးအာဏာသိမ်းတာပေါ့အဲ့တော့2008အခြေခံဥပဒေကသတင်းသမားတွေရဲ့လွတ်လပ်ခွင့်နဲ့ပတ်သက်လို့အခြေခံဥပဒေကပေးထားတဲ့ခွင့်ကြီးတွေရှိတယ်ဒါမှသူအဲ့ဒါမလိုက်နိုင်ဘူးလိုက်နိုင်တော့ပဲတယ်သူကအခြေခံဥပဒေကသူ့ဘာသာသူရှိဘာလို့လဲလုံချင်အောင်လုပ်မယ်ဆိုတော့အဲ့လိုဖြစ်သွားတယ်ပေါ့အဲ့တော့သူကသူ့သမရာဖြစ်ရင်ပြာစနစ်ချင်းတုံးကြီးအဲ့ဒါကိုပဲဒီဇိုင်းမမလုပ်သွားမှာပဲအဲ့ဒါကိုအနောက်ရှက်ပေးမယ်မန္တမရနော်အနောက်ရှက်ပေးတယ်လို့ထင်တယ်ပေါ့လေထင်တယ်လို့မန္တမရသူကတော့ရှင်းမုံသွားမှာပဲပေါ့နော်အဲ့ဒါကတော့သူ့လမ်းစဉ်ပေါ့အဲ့ဒါကဘာကြီးရလဲသူတို့ဝိုင်းတော့ရှုံချပြီးတော့ရောက်ပြုံပြောင်းမယ်ဟုတော့တောင်းဆိုနေကြတော့နော်
ဖေဖော်ဝါရီလ၁ရက်နေ့မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်သတင်းသမားတရားထက်မနေဖမ်းဆီးခံခဲ့ရပြီးတော့တချို့လူငယ်တက်တာခွင်းနဲ့ပြန်လွတ်ခဲ့ပါတယ်ဒါပေမဲ့အခုချိန်ထိအချင်းတော်နေထဲမှာဖမ်းဆီးခံထားရတဲ့သတင်းတော်38ဦးဝန်းကျင်ကြန့်ရှိနေသေးတယ်လို့စည်ရင်းပြုစုထားတဲ့သတင်းတော်တွေကပြောပါတယ်ဖမ်းဆီးခံထားရတဲ့သတင်းသမားတွေအားလုံးကိုပြန်လွတ်ပေးဖို့ကုလသမဂ္ဂပါဝင်လူခွင့်အဖွဲ့တွေကလည်းတောင်းဆိုနေကြတာဖြစ်ပါတယ်ရှင်
ကဘာတလွာသတင်းသမားလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်ပြီးတော့မဆုမွန်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့မွန်ပြည်နယ်ဘက်ကစီးရီးပဋိပက္ခအခြေအနေတွေကိုကြည့်ရအောင်ပါမွန်ပြည်နယ်ရေးမြို့နယ်ကျောင်းရွာကြီးရွာမှာအမိမတိလက်နက်ကင်အဖွဲ့ကကျောင်းရွာရဲကင်းစခန်းနဲ့အုပ်ချုပ်ရေးမှုရုံးကိုဒီဇင်ဘာ၈ရက်ညနေပိုင်းကဝင်ပြီးတော့ပစ်ခတ်ခဲ့တာမှာရဲတအုပ်နဲ့ကြီးရွာအုပ်ချုပ်ရေးအဖွဲ့ဝင်တွေထိခိုက်ဒဏ်ရာရပြီးတော့တယောက်ကတော့ဆေးရုံမှာသေဆုံးခဲ့ပါတယ်အဲ့ဒီနောက်မှာစစ်ကောင်စီတပ်တွေရှင်းလင်းလုပ်တဲ့အချိန်မှာပြစ်လိုက်တဲ့လက်နက်ကြီးကြောင့်ကြီးရွာသားနှစ်ဦးဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီအခြေအနေတွေကိုတော့ရန်ကုန်ကလာတဲ့သတင်းကိုကိုရင်နိုင်ပြောပြပေးပါရှင်
။မွန်ပြည်နယ်ရေးမြို့နယ်ကျောင်းရွာမှာဒီဇင်ဘာ၈ရက်နေ့ညနေပိုင်းကအမိမတိလက်နက်ကိုင်အဖွဲ့ကနေရဲစခန်းနဲ့ကြီးရွာအုပ်ချုပ်ရေးမှူးရုံးကိုဝင်ရောက်ပစ်ခတ်ခဲ့ပါတယ်။ပစ်ခတ်မှုအတွင်းကျောင်းရွာနယ်မြေရဲကင်းမှုဒူးရဲအုပ်တဦး၊ကြီးရွာပြည်သူစစ်ခေါင်းဆောင်တဦးပြည်သူ့စစ်အဖွဲ့ဝင်တဦးအငိမ့်သာစစ်မှုထမ်းအောင်တဦးတို့ထိခိုက်ဒဏ်ရာရရှိခဲ့ကြပါတယ်။ဒဏ်ရာပြင်းထန်တဲ့အငိမ့်သာစစ်မှုထမ်းအောင်ကတော့အမော်လမြိုင်ဆေးရုံကိုပို့ထားပြီးတော့ဆုံးပါသွားတယ်လို့လည်းဒေသခံတွေကပြောပါတယ်။ပြစ်ခတ်မှုနဲ့ပတ်သက်လို့ကြေးရွာသားတဦးကတော့အခုလိုပြောပါတယ
်။နမေကဟိုအင်္ဂလိပ်ရှင်းနေတော့ညနေ9:00ကျော်ကအမေမတိလက်မှတ်ကိုင်းအဖွဲ့ပေါ့။တိုင်ကယ်၄စီးလာပြီးတော့ပထမရဲစခန်းကိုယူပြတယ်။နောက်ဒုတိယကတော့အုပ်ချုပ်ရေးမှူးရုံးကိုယူပြတယ်။ဒီမှာသူကလိုက်ပေါက်တက်ကိုကြံလဲထပ်သွားရမှာနော်။ရဲစခန်းမှာဒီဆိုင်မှုကတော့တရားကတော့တန်ရာဖြစ်ရပါတော့နော်။ရဲကတော့ဘာမှမဖြစ်ဘူး။ဒီအုပ်ချုပ်ရေးမှူးဘက်ကတောင်းရောင်းတော့တန်ရာရတာပါမဟုတ်လား။တရားကတော့တန်ရာပြင်ထားပြီးတော့မဆေးရောင်းတော့ဆုံးသွားကြ။ဒီတားလေးကိုဒီအော်တိုတနတ်တွေပေါ့။ဟိုမှာအန်ဖစ်ချောက်တို့လိုမျိုးပေါ့။ဟိုမှာအန်ဖစ်ချောက်ဒီဘောက်တပေါင်းလေးကြံခဲ့ရပါမလား။
ဒီပြစ်ခတ်မှုတွေဖြစ်ပြီးတဲ့နောက်ပြစ်ခတ်တဲ့အဖွဲ့နောက်ကိုစစ်တပ်ကလိုက်လံရှင်းလျောက်မှာစစ်တပ်ကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးတွေဟာကျောင်းရွာရဲ့မြောက်ဖက်မှာရှိတဲ့မူနီတောင်ပေါ်ကဖုံးကြီးကျောင်းကိုကြားရောက်ခဲ့တဲ့အတွက်အရသားနှုတ်တန်ရရှိသွားတယ်လို့အဆိုပါရွာသားကဆက်ပြောပါတယ
်ဒီညမှာပဲစီကျောင်းပကျောင်းဖတ်သွားပြီးတော့မူနီတောင်ဆိုတာကလက်နက်ကြီးလမ်းပြပြတိုင်းမှာလည်းရှိနေတဲ့ဟိုကြားပကြားမှလည်းမှန်တယ်နဲ့ဒီဖြူမှန်တော့ဘရလို့ဖြူသွားတာပေါ့ဟိုမှာဆက်ရောက်တင်လိုက်ရတယ်လေ
ကျောင်းရောင်နဲ့တမိုင်ခွဲလောက်ဝေးတဲ့မူနီတောင်ပေါ်ကဖုန်ကြီးကျောင်းမှာလက်လက်ကြီးကြီးကြားရမှာကလေးငယ်တဦးခေါင်းမှဒဏ်ရာရပြီးအမျိုးသမီးတဦးကတော့ခြေထောက်မှဒဏ်ရာပြင်းထန်ရရှိခဲ့တဲ့အတွက်မော်လမြိုင်ဆေးရုံမှာဆေးကုသမှုခံရပါတယ်။ကျောင်းရောင်ရဲ့အရဲဝတ်နဲ့ဝေရောက်ပြစ်ခတ်ခဲ့တဲ့အဖွဲ့ဟာဘယ်အဖွဲ့ဆိုတာအတိမပြုနိုင်သေးပေမဲ့ကိုင်းတော်ကြည့်ရသောနိုင်မွန်ချန်းကတော့ KNU ကအမျိုးသားအစည်းအရုံးလက်ချက်လို့မွန်ဘာသာနဲ့ပြောပါတယ်။မိုင
်းလေးကြီးကလည်းမပန်ပါရဲ့။
ကျွန်တော်ကတိုင်းလေမဟာမြန်ကကောက်ရဲ့ဒီလိုပါစား KNU ရေးမြို့နယ်ဥက္ကဋ္ဌဘရိုမောင်ရွှေကတော့မနေ့ကပြစ်ခတ်မှုအခြေအနေကိုမသိရသေးဘူးလို့ပြောပါတယ
်ဒီလေကြားတဲ့အခြေအနေကဘာကျင်းနာမှမရောက်လာသေးဘူးဒီတော့အခြေအနေကျွန်တော်တို့ဘာမှမသိရသေးဘူးကျင်းနာလည်းဘာမှမပြော
မနေ့ကကျောင်းရောင်အတွင်ပြစ်ခတ်မှုအခြေအနေနဲ့ပတ်သက်လို့ရှေးတောင်တိုင်းစစ်တပ်ပြောခွင့်ရကိုဆက်သွယ်မေးမြန်းရမှာခီးလွန်နေတို့မသိရသေးကြောင်းပြောပါတယ်ပြည်ရဲ့ဒီဇင်ဘာ6ရက်နေ့ကမွန်ပြည်နယ်တန်ပြူစီရဲ့ရေအဝေးပြေးကားလမ်းမကြီးအရှိတ်ချမ်းမှာရှိတဲ့ရေမြို့နယ်ဘေးလမိုင်းကျေးရွာအနီးနားတစ်ဝိုက်မှာမြန်မာစစ်တပ်ကထိုးစစ်ဆင်လာတဲ့အတွက်ဒေသခံ KNU ကအမျိုးသားအစည်းအရုံးရဲ့လက်နက်ကိုင် KNLA တပ်ရင်း16တပ်ဖွဲ့တို့ တိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။နိုမာ24ရက်နေ့ကလည်းမော်လမြိုင်မြို့ကနေရဲလုံမျိုးအဆောင်ချက်နဲ့ရင်းမြို့ကိုငွေတဲဆောင်လာတဲ့မြမစီးပွားရေးဘန်ကာနစီချုံခိုတိုက်ခိုက်ခံခဲ့ရပါတယ်။ဝန်ပြည်နယ်အတွင်းမှာတော့ရင်းမြို့နယ်ဘီလင်းမြို့နယ်ကြိုက်ထူမြို့နယ်ဘက်မှာမြမစစ်တပ်နဲ့ဒေသခံ KNU တပ် PDF ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေကြားတိုက်ပွဲတွေကြိုကြားဖြစ်ပွားနေပါတယ်။KNU ကမြို့သားအစည်းအရုံးတက်မှာငါဖပွန်ခရိုင်မှာမြန်မာစစ်တပ်နဲ့ KNU တို့ကြားတိုက်ပွဲပြင်းထန်နေခဲ့ပြီးတော့တက်မှာတဲ့သထုံခရိုင်နဲ့တက်မှာ6ဒူပလာယာခရိုင်ဘက်မှာတော့ရမန်ရငါတိုက်ပွဲတွေဖြစ်ပွားနေပါတယ်ခင်ဗျာ
။မွန်ပြည်နယ်ဘက်ကစစ်ရေးအခြေအနေတွေအကြောင်းကိုကိုရရင်နိုင်ပြောပြပေးခဲ့တာပါ။အခုတက်ဆက်ထဲမှာပဲရှမ်းပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းမှာလည်းတိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်းကိုဆက်ချင်ပါတယ်။စစ်တပ်နဲ့ကိုကန့်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေဆက်ဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ကမွန်ဂိုဖောင်းဆိုင်ဒေသဘက်မှာစစ်ကောင်စီကစစ်အင်အားဖြည့်တင်းနေရာကြောင်းတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာမယ့်အခြေအနေတွေရှိပါတယ်။ရှမ်းပြည်တောင်ပိုင်းမိုင်းကိုင်မြို့နယ်အတွင်းမှာလည်းရှမ်းလက်နက်ကိုင်နှစ်ဖွဲ့ကြားမှဒီရက်ပိုင်းအတွင်းမှာတိုက်ပွဲတွေပြင်းထန်တာကြောင်းထောင်ထဲချတဲ့ဒေသခံတွေနေရာစွန့်ခွာထွက်ပြေးနေရပါတယ်။ဒီအခြေအနေတွေကိုတော့ကိုငင်းချန်ပြောပြပေးပါရှင်။
မူဆယ်မြို့နယ်အရှေ့ပိုင်းတရုတ်မြန်မာနယ်စပ်အနီးကမုံကိုးနယ်ဖောင်းဆိုင်ဒေသမှာစစ်ကောင်စီတပ်နဲ့ MNDAA ကိုကန့်တပ်ဖွဲ့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေလနဲ့ချီကြာမြင့်လာနေပါပြီ။ဒီရက်ပိုင်းတွေအတွင်းမှာမုံကိုးဗျူဟာကုန်းကနေဖောင်းဆိုင်ဘက်ကိုစစ်တပ်ဘက်ကလက်နက်ကြီးနဲ့နေစဉ်ဆိုးသလိုပစ်ခတ်တာတွေရှိနေတယ်လို့မုံကိုးဒေသခံတူက VOA ကိုပြောပါတယ
်။ဖောင်းဆိုင်မှာပဲဖြစ်နေပါတော့။မုံကိုးဗျူဟာကုန်းလက်နက်ကြီးရောငန်းပြင်းတော့။နေတိုင်းနဲ့ပြောတော့ဆက်တိုက်ပြင်းရဆယ်ရက်လောက်ရှိ
ဗုဒ္ဓဘူးနဲ့ညာပိုင်းအထိမွန်ဂိုမျိုးကိုစစ်ရင်တန်းတွေဝင်ရောက်လာတာလည်းရှိကြောင်းအခုလိုဆက်ပြောပါတယ
်။ဒါမနေ့ကတော့ညပေါ့ကတော့ဝင်လာတာပေါ့နော်။ဒါ20 30လောက်ရှိမှာပေါ့နော်။ခုနှစ်နိုင်ခွာရှိနိုင်လောက်ညဘုချုပ်ပြီးတော့တော်တော်ရောက်လာ
။ MNDA ကိုကန့်တပ်ဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့ဒီလ10ရက်နေ့ကကိုကန့်စစ်စခန်းနှစ်ခုကိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့အချက်80ကျော်ပစ်ခတ်ခဲ့တယ်လို့ဇူကြားဇူကြားတိုက်ပွဲတွေဖြစ်ပွားတာလည်းရှိကြောင်းထုတ်ပြန်ထားပါတယ်။တချိန်တည်းမှာပဲမူဆယ်105မိုင်ကိုစစ်ကား23စီးရောက်လာခဲ့ပြီးအဲ့ဒီစစ်ရင်တန်းဟာမုံကိုဘက်ကိုတက်လာမယ်ဆိုရင်တော့တိုက်ပွဲတွေပြင်းထန်နိုင်ကြောင်းဖော်ပြထားပါဗျ။ဇူလိုင်လကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ကျူကုတ်ပန်ဆိုင်မုံကိုနဲ့ဖောင်းဆိုင်ဒေသတွေမှာစစ်ပြေးဒုက္ခသည်စုစုပေါင်း 2,000 ကျော်လောက်ရှိနေပါတယ်။ဒေသတွင်းစစ်ပြေးဒုက္ခသည်တွေကိုအကူအညီပေးနေသူတဦးကတော့လက်ရှိအခြေအနေမှာဒုက္ခသည်တွေနေရပြန်ဖို့အခြေအနေမရှိသေးဘူးလို့ပြောပါတယ
်။စစ်ဆောင်တွေကတော့အရင်အတိုင်းပဲရှိနေတုန်းကပဲဒါပြဆိုဒီစစ်စစ်ကြောင်းတွေကရှိနေတုန်းဆိုတော့အင်ဂျန်တာပိုင်းကလည်းနည်းနည်းရာချင်းတော့ကြည့်ရပါညာလည်းအဆင်မပြေသေးဘူးသူတို့ဟိုတလို့ကတော့မှအဲ့လိုမိုင်းတွေနင်းမိတာတို့ဘာလို့ရှိရလို့ကြားတယ်ဒီယောဂါကတစ်ဖက်စာရေးတော့ရေးရတစ်ဖက်အဲ့ဒီစစ်ကတစ်ဖက်နဲ့ဒီဒီရတော့သူတို့ရော
ဒီအပိုင်းအတွင်းမှာပဲရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်မြို့နယ်အတွင်းမှာရှမ်းလက်နက်ကင်နှစ်ဖွဲ့ဖြစ်တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တပ်ဖွဲ့တွေအကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားနေပါတယ်။လက်ရှိတိုက်ပွဲတွေရဲ့အခြေအနေကို RCSS ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးခန်းဆန်ကအခုလိုပြောပါတယ်
။ဖြစ်တာကရှမ်းပြည်တောင်ပိုင်းဒီမိုင်းကင်မြို့နယ်ဟိုဟန်ငိုင်းကျောက်အောက်စုမိနာဝူကျင်းကနေနေရလို့ရှိတယ်ခင်ဗျာနေရ3ရက်လောက်ရှိတယ်ဒီ SCP ကသူတို့ကလန်းတောင်ဆက်ကိုသူတို့သုစစ်စင်လာတယ်သုစစ်စင်လာတော့တချို့တွေကဒီရသားတွေကဒီလူကျုံဆောင်ထားတာပေါ့နော်အဲ့အဲ့လိုရှိရပေါ့ဟုတ်ကဲ့
စစ်ပြေးဒုက္ခသည်တွေကိုကူညီနေတဲ့မိုင်းကင်ဒေသခံကတော့ဒီအပိုင်းတင်းဆောင်သူ1000ကျော်လောက်ရှိမယ်လို့ခန့်မှန်းထားပါတယ
်တိုက်ပွဲပြန်ဖြစ်တယ်မလို့မနေ့ရတာဂုံခန်းလို့ရတာနားလေးရတာဖြစ်တာခမ ਾਈ ကြည့်အောင်ဆုံးတင်ပါမယ်စစ်ပြေးချောင်းလေးနေတော့မနေ့ကအဲဝမ်မုံဖုန်ကြီးတောင်းမှာတော့ကော်လိုနီကရှိတယ်ညာစစ်ချောင်းတော့မနေ့ကဆိုရင်လေးရွာပေါ့နော်ခမန်းကျေတော့တထောင်မိမိလို့ပြောတယ်ညာ
ဒီကနေ့ဒီဇင်ဘာလ9ရက်မှာတော့ဝမ်မင်းရွာကမလုံခြုံတာကြောင့်ဟန်းကိုင်းရွာကိုလူ120ကျော်ပြောင်းရွှေ့လာတယ်လို့ပန်ကေတုကျေးရွာမှာလည်းလူ90ကျော်ရောက်လာကြောင်းပြောပါတယ်ဒီဒုက္ခသည်တွေဟာလောလောဆယ်စားရေးတောက်ရေးအကူအညီအရေးပေါ်လိုအပ်နေပါတယ်မိုင်းကင်မြို့နယ်ဟိုခဲကျေးရွာအုပ်စုမှာပြီးခဲ့တဲ့စက်တင်ဘာလကရှမ်းလက်နက်ကင်နှစ်ဖွဲ့အကြားတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ဒေသခံ4000လောက်ဟာနေရွှန့်ခွာတိမ်းရှောင်ခဲ့ရပြီးလက်ရှိအချိန်မှာတော့ပန်ကေတုကျေးရွာမှာလူ300လောက်ဟာနေရမပြောင်းနိုင်သေးပဲရှိနေပါတယ်။အော်တိုဘားလဇန်ပိုင်းမှာဖြစ်ပွားတဲ့တိုက်ပွဲတွေမှာတော့ပန်ကေတုကျေးရွာအုပ်စုကုန်းပေါင်းရွာသား4ဦးလက်နက်ကြီးထိမှန်ခဲ့ပြီး2ဦးသေဆုံးခဲ့ရပါတယ်ခင်ဗျာ။
ရှမ်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေတွေအကြောင်းကိုငင်းငန်းပြောပြပေးခဲ့တာပါရှင်။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာဖို့စောင့်မျှော်နှားဆင်ပါရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bambies app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Bambies လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bambies app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
မင်္ဂလာညချမ်းပါရှင် VOA American အသံကမြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC ကနေပြီးတော့လိုင်းဒိုမီတာ1925 30နှစ်တူကနေထုတ်လွှင့်ပေးနေပါတယ်ရှင်ဒီကနေ့ညပိုင်းအတွက်ထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေထဲမှာကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသသတင်းလွှာအစီအစဉ်တွေနောက်ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဒီစီစဉ်တွေကိုထုတ်လွှင့်ပေးဖို့လည်းရှိပါတယ် VOA ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်လို့ရတဲ့ VOA ကိုစာရေးသားလို့ရတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့စကြပါတယ်ကရားပြည်နယ်လို့သတ်မှတ်ထားတဲ့ကရင်နီဒေသကဆရာနာရှင်တိုက်ဖြည့်ရေးအကြောင်းဥအောင်ခင်ရေးသားထားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ရှင
်ကရားပြည်နယ်လို့မြန်မာအစိုးရသတ်မှတ်တဲ့ကရင်နီပြည်နယ်မှာအင်အားအကြီးဆုံးအဖွဲ့အစည်းဟာကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP ဖြစ်ပါတယ်ပါတီရဲ့တပ်ဖွဲ့ဖြစ်တဲ့ခရင်တီတပ်မတော်ဟာတတန်းအနှစ်60ကျော်ရှိတဲ့ဝိုင်းရင်စစ်တပ်ဖြစ်ပါတယ်2010မှာဦးသိန်းစိန်အစိုးရနဲ့အပြည့်ရသဘောတူချက်လက်မှတ်ထိုးနိုင်တဲ့အတွက်စစ်ကောင်စီတက်လာခြင်းအထိခရင်တီဒေသဟာစစ်ပွဲနဲ့ကင်းဝေးခဲ့ပါတယ်ခရင်တီတပ်မတော်ဟာစစ်အာဏာသိမ်းချိန်မှာအင်အား2000ဝန်းကျင်သာရှိလိမ့်မယ်လို့ခန့်မှန်းကြပြီးမြဲအခုတော့အင်အား8000ဝန်းကျင်ရှိနေပြီလို့သိရပါတယ်စစ်ကောင်စီဖြုတ်ချရေးအတွက်ဒေသခံပြည်သူတွေဖွဲ့စည်းထားတဲ့ကရင်နီကာကွယ်ရေးတပ်မှတိုင်းရင်းအဆက်ရှိရင်းလောင်အထိရှိလာနိုင်တယ်လို့ဆိုလိုက်လားရှိရနေတူကန္တာရဝတီတိုင်းသတင်းစာဆောင်မှာပေါ်ပြပါတယ်အာဏာရှင်စန့်ကျင်ရေးစိတ်ဓာတ်ကြောင့်လက်နက်ခံခြင်းနဲ့အရက်သားတွေများပြားလာပါတယ်စစ်တင်နန်းပေးလို့စစ်တီတွေများပြားလာပြီးမြင်ကြီးကြပ်မဲ့စီဦးစီးနဲ့ဗျူဟာမိုးတွေလူအနိပါတဲ့ဒါကြောင့်ကရင်နီတပ်မတော်ရဲ့စစ်ဦးစီးချုပ်ဟာကရင်နီကာကွယ်ရေးတပ်ရဲ့စစ်ဦးစီးချုပ်ဖြစ်လာရတယ်လို့ကန္တာရဝရီတိုင်းကဆိုပါတယ
်ကရင်နီပြည်နယ်မှာလက်နက်ကင်တပ်ဖွဲ့6ဖွဲ့လောက်ရှိပေမဲ့အင်အား100မပြည့်တဲ့အဖွဲ့3ဖွဲ့ဟာနဝတစစ်အစိုးရခေတ်မှာလက်နက်ချအညံ့ခံသွားပါတယ်ဒါကြောင့်အင်အားထောင်နဲ့ချီရှိတဲ့လက်နက်ကင်တပ်ဖွဲ့3ဖွဲ့သာကရင်နီပြည်နယ်မှာကျန်ရှိနေတာပါကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP ဟာအင်အားအကြီးဆုံးဖြစ်ပါတယ် KNPP ကခွဲထွက်သွားတဲ့ကာလာလာတအဖွဲ့မှာအင်အား2000ဝန်းကျင်လောက်ရှိပြီး2009မှာဗမာတပ်မတော်ရဲ့လက်အောက်ခံနေကြားစောက်တပ်ဖြစ်လာပါတယ်ကာလာလာတဟာကရင်နီလူမျိုးပေါင်းစုံပြည်သူလူမျိုးရေးတပ်ဦးဖြစ်ပါတယ်ကရင်နီပြည်နယ်မှာကယားကယန်းကယောရင်းပေါ်ရင်းတလဲဂေးခိုဂေးပါစသဖြင့်တိုင်းသားမျိုးနွယ်တွေရှိတာကိုဖော်ပြတာဖြစ်ပုံရပါတယ်စစ်တီအင်အား1500ဝန်းကျင်ရှိတဲ့ကယန်းပြည်သက်ပါတီကတော့တတိယအင်အားအကြီးဆုံးတပ်ဖွဲ့ဖြစ်ပါတယ
်ကရင်နီပြည်နယ်ကနေကြားဆောင်တပ်နဲ့ပြည်သူစစ်ဟာစစ်ကောင်စီကိုစန့်ကျင်တဲ့ KNPP နဲ့ KNDF ကရင်နီကာကွယ်ရေးတပ်ကိုတိုက်ခိုက်တာမျိုးမလုပ်သေးကြောင်းသိရပါတယ်ပြည်သူတွေစစ်ရှောင်နိုင်အောင်ကလလတာနဲ့ကရင်ပြည်သက်ပါတီကပန်ချတဲ့အတွက်ခေတ္တအပြည့်ရထားပြီးပဲစစ်ကောင်စီတပ်နဲ့ဆက်ဆက်ဆွေးနွေးပြီးအပြည့်ရထားတာမဟုတ်တဲ့အတွက်အနည်းနဲ့အမြန်တိုက်ပွဲပြန်ဖြစ်နိုင်တယ်လို့ KNDF ဥဆောင်ကော်မတီဝင်တဦးကကန္တာရဝရီတိုင်းကိုရှင်းပြပါတယ် KNDF ကရင်နီကာကွယ်ရေးတပ်ဟာလူလူတပ်ဖွဲ့ဖြစ်လို့အခြားလက်နက်ကင်တွေနဲ့နားလည်မှုယူထားတဲ့အခြေအနေဖြစ်ပြီးစစ်ကောင်စီကိုပူပေါင်းတိုက်ခိုက်နိုင်တဲ့အဆင့်မရှိသေးဘူးလို့ဆိုပါတယ
်ဒေသခံလက်နက်ကိုင်အဖွဲ့အစည်းတွေအလုံးတညီညွတ်တဲ့ပူပေါင်းဆောင်ရွက်နိုင်မယ်ဆိုရင်စစ်ကောင်စီကိုတိုက်တဲ့နေရာမှာထိခိုက်မှုအနည်းဆုံးနဲ့အောင်မြင်မှုအများဆုံးဖြစ်လာလိမ့်မယ်လို့ KNDF လူထုတပ်ဖွဲ့ကယုံကြည်ပါတယ်ဒီလိုမဖြစ်ခဲ့ရင်လဲ KNDF လူထုတပ်ဖွဲ့ဟာတန်တိတန်ခြားရတဲ့အတိုင်းဆက်လက်တိုက်ခိုက်နေမှာဖြစ်တယ်လို့ဆိုပါတယ်အချားလက်နဲ့ကင်တပ်ဖွဲ့တွေနဲ့ပူးပေါင်းဖို့မဖြစ်နိုင်ရင်တော့ နားလည်မှုတွေရယူတာပြီးကြားနေနိုင်လိမ့်မယ်လို့လူမှုတပ်ဖွဲ့ကမျှော်လင့်ထားပါတယ်။အခုဆိုရင်လွိုက်ကော်မြို့တော်အပါဝင်မြို့အတော်များများမှာတိုက်ပွဲတွေဖြစ်တဲ့အတွက်စစ်ဆောင်သူဥယေတိုးပွားနေပါတယ်။ဒီမော့ဆိုနတ်မဲခုံနဲ့မိုးပြဲမှာမြို့ပြတ်တလို့ဖြစ်သွားလို့မြို့ကိုဆွန့်ခွာတဲ့စစ်ဆောင်သူဥယေစုစုပေါင်းဟာတသိန်းလောက်ရှိနိုင်တယ်လို့ KNDF လူမှုတပ်ဖွဲ့ကခန့်မှန်းထားပါတယ်။
တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးတွေကကွဲထွက်ပြီးတီးရက်တပ်ဖွဲ့တီထောင်ထားတဲ့အုပ်စုလေးတွေကိုတပ်မတော်ကစီယုံသိမ်းပွင့်ပြီးနေကြားဆောင်တပ်နဲ့ပြည်သူစစ်တပ်ဖွဲ့စည်းတီထောင်ပါလေ။နေကြားဆောင်တပ်ကိုတပ်မတော်ကရိတ်ခါထောက်ပံ့ပြီးပြည်သူစစ်ကိုတော့စီးပွားရှာခွင့်ပေးပါတယ်။ဒီတပ်ဖွဲ့တွေဟာမိမိတို့ဘဝရည်ရွယ်အတွက်တပ်မတော်နဲ့ဆက်ဆံကြတာမို့ယုံကြည်ချက်မရှိတာများပါလေ။တိုင်းရင်းသားအချင်းချင်းတပ်ဖြတ်ကိုအောင်တပ်မတော်ကစီစဉ်ထားတဲ့လက်ွက်တီဖြစ်ပါတယ်။ကရင်ပြည်နယ်မှာလိုတိုက်ပြင်းမျိုးတွေအများဆုံးဖြစ်ပွားပါတယ်။စစ်အာဏာရှင်တိုက်ဖျက်ရေးမှာအခုဆင်နွှဲနေတဲ့လူမှုတော်လှန်ရေးဟာအကောင်းဆုံးအခွင့်အလမ်းဖြစ်တယ်လို့ကရင်ပြည်အမျိုးသားတိုးတက်ရေးပါတီဥက္ကဋ္ဌအေဗယ်ထရီကဆိုပါတယ်။ဒါကြောင့်ပြည်သူ့ကာကွယ်ရေးတပ်တွေနဲ့လက်တွဲပြီးကရင်ပြည်တပ်မတော်ကတိုက်ပွဲဝင်နေတာလို့ဆိုပါတယ်။ဒီတစ်ခါမှပြုတ်အောင်မတိုက်နိုင်ရင်နောက်ထပ်မတိုက်နိုင်တော့ဘူးလို့ကန္ဒရာဝရီတိုင်းစာဆောင်နဲ့တွေ့ဆုံစဉ်အော်တိုဘာလ9ရက်နေ့ကပြောသွားပါတယ်။ဒါကြောင့်စုစုစည်းစည်းတိုက်ပွဲဝင်ကြရင်စစ်အာဏာရှင်ကြာဆုံးချိန်ကိုရောက်လိမ့်မယ်လို့ KNPP ဥက္ကဋ္ဌအေဗယ်ထရီကယုံကြည်ပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ပြီးခုတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်။ဒီ COVID-19 မျိုးကွဲသစ် Omicron ကိုတောင်အာဖရိကမှာစပြီးတော့တွေ့ကြတာကနေပြီးတော့အခုကမ္ဘာမှာနိုင်ငံပေါင်း90ကျော်လောက်ကူးစက်ပြန့်နှံ့နေပြီးဒီထဲမှာမြန်မာနိုင်ငံရဲ့အင်းကြီးချင်းနိုင်ငံတွေလည်းပါဝင်ပါတယ်။ကမ္ဘာနိုင်ငံတွေမှာအထူးစိုးရိမ်နေတဲ့ဒီမျိုးသစ်ကိုမြန်မာနိုင်ငံမှာရောကာကွယ်ရေးဘာတွေလုပ်ဖို့အရေးကြီးပြီးတော့ဘလို့တွေပြင်ဆင်ထားပါသလဲ။ဒီအကြောင်းကျန်းမာရေးဝန်ကြီးဌာနပြောခွင့်ရတဲ့ American CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနမှာလေ့လာတင်ကြားခဲ့တဲ့ကူးစက်ရောဂါဗီဒါကျွမ်းကျင်သူဒေါက်တာတန်းနိုင်စိုးကိုကိုဝင်းမင်းဆက်သွယ်မိမြန်ထားပါရရှင်။
โอเคดร.ตั้นไหนซอครับเราดิโควิด19မျိုးကွဲသစ်แอฟริกามาปอลาล่ะกะเราดิไอ้นี้ชื่อနိုင်ငံတွေมาบาดิสะတွေ့ลาပြီးတော့ဗောเนาะกบามาแลปูเป็ดแน่สุ่ยหมู่นี่ญาลาในทางมาမြန်မာပြည်သူတွေတဲ့အထက်ကပါမှာရင်းနေဆက
်အဓိကကတော့ကျွန်တော်ဒီကာကွယ်ရေးနည်းလမ်းတွေလိုက်နာဖို့လဲလို့ရဗောเนาะအဲ့တော့ဒီ virus နဲ့ပတ်သက်ရင်တူးတယောက်ချင်းလောက်လာရှိရဗောเนาะပြည့်ခါကြတော့ကျွန်တော်တို့ဒီ whole of society တို့ခေါ်တာပေါ့တော်လူမှုအတိုင်းအဝိုင်းတစ်ခုလုံးအနေနဲ့လောက်ရတာရှိတယ်။နောက်ပြည့်ခါကျရင်ဒီနိုင်ငံပေါ့နော်ဒီအာဏာပိုင်ဖွဲ့စည်းတာဝန်ရှိတဲ့လူတွေနဲ့ပေါ့နော်အပူးပေါင်းဆောင်ရွက်ရတာရှိတယ်။ဒါတော့ whole of government approach ပေါ့။ဒါတွေအကုန်လုံးကတော့ကျွန်တော်တို့ကအဓိကတော့ဒီတူးတယောက်ချင်းစီကစတင်ပြီးတော့ဒီပူးပေါင်းဆောင်ရွက်ပြီးတော့အဆင့်ဆင့်ပေါ့နော်ကိုဗစ် -19 နဲ့ပတ်သက်တဲ့ဒီအခြေခံကာကွယ်ရေးနည်းလမ်းတွေဖြစ်တဲ့ mask လက်ကျင်လက်ဆေးကျင်းကျောင်းရောကောက်ကောက်ဝင်နေရင်လူစုလူဝေးရှောင်ရင်းလေဝင်လေထွက်ကောင်းတဲ့နေရာမှာနေထိုင်ခြင်းပေါ့နော်အဲဒီဟာတွေအရေးကြီးတယ်နောက်ပြီးတဲ့ခါကျတော့ဒီတန်တရားလက္ခဏာရှိလာရင်လည်းဒီဆက်အကြမ်းမရေးဌာနကိုသတင်းပေးပို့တာပေါ့နော်ဒီအခါကျဒီကာဝယ်သေးထိုးနှံမှုကတော့ဒါမရှိမဖြစ်အရေးကြီးတယ်ပေါ့ဒါဒီအားလုံးကိုကျွန်တော်တို့ကအခြေခံပေါ့နော်တူးတူယောက်ချင်းစီကစပြီးတဲ့ခါကျတော့အားလုံးကဒါပူပေါင်းပုံဆောင်ရဖို့လိုတာပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီနေရာမှာတူးချင်းကာဝယ်တာကအပြင်ပေါ့နော်အားလုံးပူပေါင်းဆောင်ရဖို့လဲဆရာတို့ဒီအကြမ်းမရေးဝန်ကြီးဌာနဘက်ကလုတ်ဆောင်နေတာတွေရော
အဓိကတော့ကျွန်တော်က awareness ပေးစင်လို့ရပါတော့ဗောနော်ဒီခုနကပြောရဲပြည်သူတွေကြားမှာဒီကိစ္စနဲ့ပတ်သက်ပြီးသတိထားမိဖို့ဗောနော်အဓိကတော့ကာဝေသေးကိုးနံမှုဗောနော်ဒါကိုကျွန်တော်ကဦးဆောင်ပေးရတယ်ပြီးတော့ခါကြတပွေကာဝေနည်းလမ်းတွေကိုလိုက်နာဖို့ရယ်ပြီးတော့ဒီတက်မှတ်ထားတဲ့ဒီ data အလိုက်ဗောနော် COVID-19 စီကန်းတွေကိုလိုက်နာဖို့ဒါတွေကိုကျွန်တော်တို့ကတောင်းပေးပြီးရဲ့ခါလဲတော့ဒါကိုဒီ risk communication ခေါ်တာဗောအတိပေးခြင်းတတိပေးခြင်းဗောနော်ဒီလုပ်ငန်းတွေကျွန်တော်ဆောင်ရွက်ရတာဗောအဓိကတော့ကျွန်တော်တို့တိမယ်လိုက်နာမယ်ဆိုရင်ဒီအဓိကတော့ဒီ၃ချက်ပေါ့ဗျာတိကတော့ကျွန်တော်တို့ကခုနကာကွယ်ဆေးကိုမဖြစ်မနေထိုးနှံမှုเนาะရရှိတာတဲ့ကာကွယ်ဆေးကိုမဖြစ်မနေအချင်းချင်းထိုးနှံမှုဒါကတော့နံပါတ်၁အရေးကြီးတယ်နံပါတ်၂ကလည်းဆေးထိုးနှံပြီးနောက်မှာခုနကိုဗစ် -19 နဲ့ပတ်သက်တဲ့အခြေခံကာကွယ်ရေးနည်းလမ်းတူးချင်းလိုက်နာမယ်စီကံနေလိုက်နာဖို့လိုတယ် data အလိုက်လည်းလိုက်နာမယ်စီကံနေလိုက်နာဖို့လိုတယ်နံပါတ်၃ကတော့ဒီကျွန်တော်တို့ဒီကျန်းမာရေး
မြန်မာနာနေပြီးတော့ဆောင်ရွက်နေရပေါ့နော်ယောဂပါဝင်ထင်းကျုပ်ရေလုပ်ငန်းတွေမှာအလုံးအဝပေါ့နော်ပူပေါင်းပြီးတော့ပံ့ပိုးပေးဖို့လည်းလိုတယ်ပူပေါင်းပါဝင်ဆောင်ရွက်ပေးဖို့လည်းလိုတယ်ဒါဆက်တွေ့ပြောဆိုရ
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီတာဝန်ရှိသူတွေဘက်ကအရင်တွေ့ကြုံနေပုံမူတည်ပြီးတော့ပြင်ဆင်ထားတာရှိသေးလားဆရာ
ဒီပထမလိုင်းဒုတိယလိုင်းတတိယလိုင်းပေါ့နော်ကျွန်တော်တို့ကြုံပြခဲ့တာရှိတယ်ပထမလိုင်းဆိုရင်လည်းဒီကြောင်ခီးရနေကျွန်တော်တို့စတင်လာခဲ့တယ်ဒါပေမဲ့သိပ်မများလိုက်ဘူးပေါ့အဲဒုတိယလိုင်းမှာတော့ကျွန်တော်တို့ကနေသက် data ဝင်လာပြီပေါ့နော်အင်ဂျင်နိုင်ငံငါပဲပေါ့ပြီးရခါကျတော့တတိယလိုင်းဆိုရင်လည်းဒီလိုပဲနေသက် data ပေါ့နော်ဒီနေရာတွေကအဓိကဝင်လာပေါ့အဲတော့ဒုတိယလိုင်းဆိုတဲ့ဒါကျွန်တော်တို့ပြင်းပြင်းထန်ထန်လေးကြည့်လိုက်တယ်တတိယလိုင်းကတော့တော်တော်ကြီးကိုပြင်းပြင်းထန်ထန်ဖြစ်တယ်လို့ပြောပါတော့ဒီကတော့ဒီနိုင်ငံတကာဝင်ပေါက်တွေနဲ့နေသက် data တွေပေါ့နော်စစ်ဆေးတဲ့ကိစ္စတွေပေါ့နော်လုံလောက်တဲ့ quarantine period တခုပြီးတော့မှပြည်တွင်းဝင်ဝင်ပြည်တဲ့ကိစ္စအများကြီးဆောင်ရွက်လေးရှိပါနောက်ပြီးတော့ဒီဆေးရုံဆေးခန်းတွေ quarantine center တွေပြင်ဆင်တဲ့အပိုင်းတွေအောက်ဆီဂျင်နဲ့ပတ်သက်တဲ့အပိုင်းတွေပစ္စည်းပစ္စည်းတွေပြင်ဆင်တဲ့အပိုင်းတွေဒီ HR တွေပြင်ဆင်တဲ့အပိုင်းတွေ
လူအင်အားပါဆရာနော
်ဟုတ်ကဲ့ပါလူများ
ဆေးဝန်ထမ်းအင်အား
ဟုတ်တယ်ဆေးဝန်ထမ်းဆိုရင်ဒါ training ပေါ့ကျွန်တော်လူရတဲ့နေရာကိုလူရတဲ့အင်အားပို့ဆောင်နိုင်မှုဒါတွေလည်းအများကြီးဆောင်ရွက်လေးရှိပါ
ဟုတ်ကဲ့အဲ့ဒီတော့အခုဒီလက်တလောအထိပြင်ဆင်ထားတဲ့အနေထားအပေါ်မှာရောဆရာနေနဲ့ဘယ်လောက်အားရမိလဲဆရာ
ဟိုလက်တလောအနေထားလည်းဒီအားပြေပြောပေါ့နော်။ဟိုကတော့ကြာနေတဲ့အနေအထားကြီးပေါ့။ဒါပေမဲ့လည်းနောက်ထပ်ထပ်ပြီးဖြစ်မလာဘူးတော့လို့လာပေါ့နော်။အဲတော့လက်တော်အနေအထားကတော့တကယ်လည်းဟိုတွေ့လာတဲ့အနေအထားတော့မရှိသေးဘူးပေါ့နော်။အဲတော့လက်တော်အနေအထားပြင်ဆင်မှုတွေကတော့ဟိုအချိန်လေးကောင်းနေတဲ့သဘောမှရှိပါတယ်။ဟိုလုံလောက်လားလို့ပါတို့ဒါတွေကတော့ကျွန်တော်တို့ကတော့ပြောလို့တော့မရသေးဘူးပေါ့နော်။ဒါပေမဲ့လက်တော်အနေအထားကတော့ရှိရရှိခဲ့တဲ့အတွေ့အကြုံတွေပေါ့မူတည်ပြီးတော့ပေါ့နော်။ကျွန်တော်ဒီတတိယတိုင်းမှာဆိုရင်လည်းအဲ့ဒီဘောဟိုပြင်ဆင်ခဲ့တဲ့ဟာကြီးကအခုဒီချိန်မှလာပြီးတော့ကျိုးရှိတာပေါ့နော်။ခုနဒုတိယတိုင်းတော့အဲကျွန်တော်တို့ဒီ medical equipment တွေဒါကြီးဆိုတော့တော်တော်များရောက်လာပြီပေါ့နော်။ပြီးရခါဒီခုနစမလိုင်းတော့ကျွန်တော်တို့ဂျုံငယ်ရတဲ့ခဲခဲဖြစ်တဲ့ဒီ PPE တို့ mask တို့ဒီကိစ္စတွေဆိုတာတော်တော်ကြီးတော့ဟိုပြောပြအောင်မလို့တော့ပေါ့နော်။ခုနဒုတိယတိုင်းမှာလည်းခုနဒီ ventilator ပါဝင်ပေါ့နော်။ဒီဒီတွေ့တဲ့ဆေးဝါးဆေးပစ္စည်းဒါကြီးဆိုတော့ရောရွေးကျွန်တော်တတိယလိုင်းအထိတောင်မှပြင်ဆင်နိုင်ခဲ့တဲ့နေရာရှိတယ်တတိယလိုင်းမှာဆိုရင်ဒီအောက်ဆီဂျင်တို့ဘာလို့ပေါ့နော်ဒီနေရာတွေလည်းဒါတော်တော်ကြီးဘောနော်နေရာဒေတာအနှံ့မှာပေါ့နော်ဝေးလံကကဲတဲ့ဒေတာတွေအထိလာပြင်ဆင်ထားနိုင်တဲ့သဘောတော့ရှိရပေါ့နော်ဒါတော့ဘယ်အရာမှတော့ perfect လို့တော့ပြောလို့မရဘူးပေါ့ဒါပေမဲ့တော်တော်ကြီးတော့ဒါကျူပန်းပြီးတော့ပေါ့နော်အတုံခွန်ဆိုင်ဆောင်ရွက်နေတဲ့သဘောရှိပါတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကဒီပိုးရဲ့နောက်ဆုံးတွေ့ရှိကြတဲ့အခြေအနေကိုရောဘယ်လောက်အထိဆရာဆိုရင်မိလဲ
အော်ဒါတော့ဘာတော့မှမဟုတ်တော့နိုင်ငံပေါင်း38နိုင်ငံအထိသူကရောက်ပြီးအဲ့လိုမျိုးတွေ့လာရဲဆိုတော့ဒါကတော့သူကတော့ဒီပိုးရဲ့သဘောကတော့သူကတော့ဗောနော်မျူတေးရှင်းနဲ့ဖြစ်တဲ့အခါကျတော့ခက်မြန်မြန်လေးတော့ပြန့်တဲ့သဘောရှိအောင်ဒါလည်းကျွန်တော်တို့ချိုတင်တက်ဆတာတဲ့ခက်ခဲမှတစ်ခုပါပဲဗောနော်ဒါပေမဲ့ဟိုကောင်းတဲ့အချက်လေးရတယ်ဒီကနေ့ပတ်သက်ပြီးတော့တိတ်ဆုံးတဲ့လူလားမတွေ့ရသေးဘူးဗောနော်ခုနသေးထိုးထားတဲ့လူတွေလည်းဖြစ်မယ်လူငယ်လူရွယ်လည်းဖြစ်မယ်ဆိုတော့လေဒါလည်းကျွန်တော်တို့ကဟိုကျွန်တော် surveillance bias ခေါ်တာပေါ့ဆက်စပ်တွေ့ချင်းမှာ review မျိုးပြောင်းတာတွေကနည်းနည်းပြည့်စားတတ်တာပေါ့နော်ဒါလေးရတော့ရှိရဲဒါပေမဲ့ဘာပြောဘဝကျမကြီးအဖွဲ့ကိုယ်တိုင်ကဟိုဒါပေါ့နော်သူဆက်လက်စောင့်ကြည့်နေရဲဘာလို့ကျွန်တော် data အစတုန်းကလည်းအိတ်မပြင်းထန်လို့ပေါ့နော်သူဟိုကြံ့ကျင်တဲ့သူ့လူတွေအောင်မှဟိုမှတ်ချက်တွေပြီးတာပေါ့နော်ဒီပိုးကပျော့သွားပြီပါညာပေါ့နော်တကယ်ကြတော့ဒီ community transmission တကယ်တမ်းဖြစ်လာတဲ့အခါcommunity ထဲမှာဒီ viral လောက်တက်လာတဲ့ဗာပသက်ရွယ်ကြီးရင်းတဲ့လူတွေကာဝယ်ဆေးမထိုးနှံထားတဲ့ရောဂါအခံရှိတဲ့လူတွေပေါ့နော်အာဒီလူတွေတွေကိုခုနတကယ်တမ်း virus ဝင်လာတဲ့အခါကျတော့ခုနပါပေါ့နော်ကျွန်တော်တို့ဒီပြင်းပြင်းထန်ထန်ဖြစ်ပွားတဲ့အနေအထားတွေပေါ့နော်ခုနကျန်းမာရေးစနစ်ဝင်ပြီးတိုင်းပိုင်းဒါတွေကြုံလာတာပေါ့နော်အဲတော့အရင်ကြီးတော့လည်းတိတ် short တက်လို့မရဘူးဒါကြောင့်မလို့သတိထားရမယ်ပေါ့နော်ကာဝယ်ကြီးရင်းလိုက်တာပဲခုနပြောတဲ့ဒီကျွန်တော်နေသက် data တွေဝင်ပေါက်တွေဟုတ်ကဲ့ကြည့်ရှုရလုပ်ငန်းတွေကတော့ဒါကတော့ကျွန်တော်အရင်ကလည်းအတွေ့အကြုံရှိတယ်ဗောနိအခုချိန်မှာတော့ဒါလေးနဲ့ထားပြီးဆောင်ရွက်လေးရှိတယ်အဲ့ဒီ data ထွက်လာတဲ့ဒီတကွဲနမူနာတွေကိုလည်းဒါ genomic surveillance ခေါ်တာဗောနော် genomic sequencing ဒါတွေကိုလည်းကျွန်တော်တို့ကဆောင်ရွက်လေးရှိပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
အိုမခရမ် COVID-19 မျိုးကွဲသစ်နဲ့ပတ်သက်ပြီးတော့ကာကွယ်ရေးတည်ကောင်းစရာအချက်အလက်တွေကိုကိုဝင်းမင်းကဆက်သွင်းမေးမြန်းထားတာပါရှင်။သောတာရှင်တို့အခုနားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့ကြာသာပတင်းညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုကျန်းမာရေးကဏ္ဍအစီအစဉ်အပြီးမှာတော့အပတ်စဉ်ထုတ်လွှင့်နေကြတိုင်းရင်းသတင်းတော်အစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်။ဒီအစီအစဉ်ကိုတော့တိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
တ်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မအမိပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့မွန်ပြည်နယ်ရေးမြို့နယ်မြောက်ပိုင်းဘေးလမိုင်းကျေးရွာအနီးမှာမြန်မာစစ်တပ်နဲ့ KNU ကရင်အမျိုးသားအစည်းအရုံးတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်ချင်းပြည်နယ်မင်းတပ်မြို့မှာတာမီ2ဦးမြေမြုပ်မိုင်းနေမီလို့တေဆုံးဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ထောက်ပံ့မှုနဲ့ KNU နေမီတချို့မှာအောက်ခွဲရေးတင်တန်းပေးနေတယ်လို့စစ်ကောင်စီကနေပြောဆိုချက်အပေါ် KNU ဘက်ကဘယ်လိုမျိုးတုံ့ပြန်ပြောဆိုလိုက်ပါသလဲစတဲ့အကြောင်းအရာတွေကိုကြားကြားရမှာပါရှင
်ကျမကနန်းဟောင်ပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါမွန်ပြည်နယ်တံဖြူစရက်ရေအဝေးပြေးကာလမကြီးအရှိဖက်ချမ်းမှရှိတဲ့ရေမြွတ်နယ်မြောက်ပိုင်းဘေးလမိုင်းကျေးရွာအနီးနားတဝိုက်မှာမြန်မာစစ်တပ်ကနေထိုးစစ်ဆင်လာတဲ့အတွက်ဒီဇင်ဘာလ6ရက်နေ့မှာဒေသခံ KNU ၊ကရင်အမျိုးသားစည်းရုံးတပ်ဖွဲ့နဲ့တိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။အဲ့ဒီဒေသမှာလှုပ်ရှားနေတဲ့ KNLA တပ်ရင်း16တက်ခွဲလေးနဲ့မော့ကနေအခြေဆိုင်ခလာရတစ်တုံညာ6တက်ရင်တို့ဘေးလမိုင်းကျေးရွာမှာထိတ်တိုက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်ဘက်က3ဦးသေဆုံးခဲ့တယ်လို့ KNU ဒူးပလယာခရိုင်သတင်းမှာဖော်ပြထားပါတယ်။အဲ့ဒီတိုက်ပွဲဖြစ်ပွားတဲ့နေရာဟာနိုဝင်ဘာလ24ရက်နေ့ကမော်လမြိုင်မြို့ကနေဗန်ငွေထုတ်ယူပြီးရဲလုံချုံရေးအဆောက်အအုံနဲ့ရေးမြို့ကိုငွေတဲဆောင်လာတဲ့မြန်မာစီးပွားရေးဘဏ်ကနစီးချုံခိုတိုက်ခိုက်ခံရတဲ့နေရာအနီးတစ်ဝိုက်ဖြစ်တယ်လို့သိရပါတယ်
ချင်းပြည်နယ်မင်းတပ်မြို့မှာတောင်ယာကနေပြန်လာတဲ့တားမီနှူးနေအိမ်ရှိမှာမြေမြုပ်မိုင်းနင်းမီလို့မိခင်ဖြစ်သူပွဲချင်းပြီးတေဆုံးပြီးနှစ်နှစ်အရွယ်ရှိတဲ့တမီးဖြစ်သူကလည်းခြေထောက်ပြတ်သွားပါတယ်မင်းတပ်မြို့ဆံပြရက်ကွက်မှာနေထိုင်တဲ့အသက်49နှစ်အရွယ်ရှိတဲ့တော်ဟုံးအွန်တို့တားမီဟာဒီဇင်ဘာ5ရက်နေ့ညနေကတောင်ယာကနေပြန်လာတဲ့အချိန်မှာနေအိမ်ရှိမှာစစ်ကောင်စီတပ်ဖွဲ့ထောင်ထားတဲ့မြေမြုပ်မိုင်းကိုတမီးဖြစ်သူကနင်းမီလို့ပောက်ကွဲမှုဖြစ်ပွားခဲ့တာလို့မင်းတပ်ဒေသခံတို့ကပြောပါတယ်မင်းမြုံမိုင်းပောက်ကွဲမှုကြောင့်တမီးဖြစ်သူဟာညာဘက်ခြေထောက်ပြတ်သွားခဲ့ပြီးလက်နဲ့ဦးခေါင်းမှာလည်းတန်ရာပြင်းထန်ရခဲ့တာကြောင့်ပခုတ်ကူဆေးရုံကိုပို့ဆောင်ကူတာပေးနေတယ်လို့သိရပါတယ်မင်းတပ်မြို့နယ်မှာစစ်ကောင်စီတပ်ဖွဲ့ထောင်ထားတဲ့မြေမြုပ်မိုင်းတွေနင်းပြီလို့ပောက်ကွဲမှုဖြစ်စဉ်ဟာနိုဝင်ဘာလနဲ့ဒီဇင်ဘာလစအထိ9ကြိမ်ရှိခဲ့ပြီး2ဦးသေဆုံးမှုရှိခဲ့တယ်လို့စီဒီအက်မင်းတပ်ဖွဲ့ကပြောဆိုထားပါတယ်
ချမ်းပြည်မြောက်ပိုင်းတိန်နီမြို့ပန်လော့တိုးကိတ်မှာမိုင်းပေါက်ကွဲမှုပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတာမန်အယတ်သားကားဓမ္မတွေထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီဇင်ဘာလ9ရက်ည9နာရီအချိန်ခန့်ကပန်လော့တိုးကိတ်မှာမိုင်းပေါက်ကွဲမှုဖြစ်ပွားခဲ့တာပါ။ပေါက်ကွဲမှုကြောင့်မိုင်းဆနဲ့ကားမှန်ဆတွေကကားဓမ္မနှစ်ဦးနဲ့တိုးကိတ်ဝန်ထမ်းတစ်ဦးကိုထိမှန်လို့တိန်နီဆေးရုံကိုပို့ဆောင်ဆေးကုသခဲ့ပါတယ်။ပေါက်ကွဲမှုဖြစ်ပွားပြီးတဲ့နောက်တဖက်တည်းပြစ်ခတ်မှုနိုင်ရဝက်ခတ်အကြာရှိခဲ့တယ်လို့တရခန်တွေကပြောပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအဲ့ဒီတိုးကိတ်မှာရဲတွေကကုန်ကားတွေကိုတားဆီးစစ်ဆေးအခွန်ကျင်းငွေမြန်မာစွာကောက်ခံပြီးအိမ်စည်းကားတွေကိုလည်းတင်းကျပ်စစ်ဆေးမေးမြန်းမှုတွေတုံ့ပြန်လှုပ်ဆောင်လာလို့ခရီးသည်တွေနောက်နေကြန့်ကြာခဲ့ရတယ်လို့ကာသမတိုင်းဝိုင်းကပြောပါတယ်။အဲ့ဒီညကပောက်ကွဲမှုလက်တွေကိုမတိရပေမဲ့နောက်တရမနဲ့အစောပိုင်းမှာတော့ကုတ်ခိုင်မြို့နံပါတ်ကြီးရွာမှာအာဏာသိမ်းစစ်တပ်နဲ့KIA တပ်တို့အကြမ်းတိုက်ပွဲထမှန်ဖြစ်ပွားခဲ့တယ်လို့သိရပါဗျ
။ကရင်ပြည်နယ်ဖားမြို့နယ်အတွင်းမှာပြည်သူခရီးတွားလာခွင့်ကိုမနေ့6နာရီကနေညနေ6နာရီထိတာခွင့်ပြုပေးတော့တယ်လို့ KNU တပ်မဟာတေဖားမြို့နယ်ကနေဒီဇင်ဘာ1ရက်နေ့ရက်စွဲနဲ့တတိပေးစာထုတ်ပြန်ထားပါတယ်။ဖားမြို့တန်လွင်နောက်ဘက်ချမ်းမှာရှိတဲ့နယ်မြေမှာစစ်ကောင်စီတပ်နဲ့နေချားဆောင်တပ် PGF ပူးပေါင်းတပ်တွေလှုပ်ရှားမှုများလာတာကြောင့်ပြည်သူလူထုတွားလာခွင့်ကို KNU ဘက်ကကန့်သတ်ချိန်ထားလိုက်တယ်လို့ဆိုပါတယ်။တအပြင်ထိန်းချုပ်နယ်မြေတွင်းမှာခရီးသွားလာရင်မော်တော်ကားမှန်တွေချပြီးမောင်းနှင်ဖို့တောင်ဝင်ရစစ်ဆေးရင်လည်းကြည်ပြူစွာလက်ခံပေးဖို့အဲ့ဒီတတိပေးစာထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဖာမြို့နယ်ထဲမှာပြီးခဲ့တဲ့နိုဝင်ဘာလမှာ PGF တပ်တွေစီရေလှုပ်ရှားမှုပုံများလာတယ်လို့တိုက်နယ်ဆေးရုံတလုံးကိုလည်းအကြမ်းဖက်ဝင်စီးတာရှိတဲ့အပြင်တွာလာတဲ့ဒေသခံတွေကိုလည်းပြစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။
ရခိုင်ပြည်နယ်မြေပုံမြို့နယ်ကနေရပြန်စစ်ပေးရှောင်တွေနေထိုင်တဲ့ရောချောင်းရွန်သားရကျေးရွာသားတွေကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကရိတ်ခါတဲယူခွင့်ကိုပိတ်ပင်ထားတဲ့အတွက်စားရေးတောက်ရေးအတွက်အခက်အခဲဖြစ်နေကြပါတယ်။ဒီဇင်ဘာလ5ရက်နေ့ကစပြီးကျေးရွာအနီးရောချောင်းတံတားမှာရှိနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကစံတဲယူခွင့်ကိုပိတ်ပင်ထားတာဖြစ်တယ်လို့ကျေးရွာသားတွေကပြောပါတယ်။ဘာကြောင့်အခုလိုစံတဲယူခွင့်ပိတ်ပင်တယ်ဆိုတာကိုမသိရပေမဲ့ကျေးရွာသားတွေကအီကိုရိတ်ခါထောက်ပတ်နေလို့စစ်တပ်ဘက်ကတန်တရားရှိနေတာကြောင့်ဖြစ်နိုင်တယ်လို့မြေပုံမြို့ခံကိုဝင်းသိန်းကပြောပါရယ်အင်ချီတထောင်ခန့်ရှိတဲ့အဲ့ဒီကျေးရွာသားတွေဟာရခိုင်တပ်တော်အေအေနဲ့စစ်တပ်ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ပေါက်တော်မြေပုံမြို့နဲ့နိဆက်ရကျေးရွာတွေမှာခေလုံခဲ့ကြပြီး2019ခုနှစ်မေလကုန်လောက်မှာရွာသားတချို့နေရာပြောင်းပြီးနေထိုင်လာကြတာဖြစ်ပါရယ်
အခုတင်လာတဲ့ကိုဆက်လက်တင်ဆက်ပေးသွားမှာပါ။မြို့သားညီညွတ်ရေးအစိုးရ NUG ရဲ့ထောက်ပံ့မှုနဲ့ KNU နယ်မြေတချို့မှာဖောက်ခွဲရေးတင်နှန်းတွေတက်ရောက်စေပြီးနိုင်ငံအတွင်းမှာရှိတဲ့မြို့ကြီးတွေမှာဖောက်ခွဲရေးတွေလုပ်ဖို့အတွက်ညွန်ကြားနေတယ်လို့စစ်ကောင်စီမြောက်ရီရုပ်သံလိုင်းကနေကြေညာခဲ့ပါတယ်။အဲ့ဒီအပေါ်မှာ KNU ဘက်ကဘယ်လိုမျိုးတုံ့ပြန်ထားပါသလဲ။မိကလျာမုံကနေစူးစီးထားပြီးတော့နမ်ဟောင်းကနေတင်ဆက်ပေးသွားပါမယ်ရှင်။
စစ်ကောင်စီရဲ့ကြေညာချက်နဲ့ပတ်သက်ပြီးကရင်အမျိုးသားစီယုံ KNU တပ်မဟာကပြောခွင့်ရဗဒုံမန်းမန်းကစစ်အာဏာရှင်ကိုတော်လှန်တဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့အခုလိုပြောဆိုလိုက်ပါတယ
်ကျွန်တော်တို့ဘက်ကလည်းပဲဒါစစ်အာဏာရှင်ကိုတော်လှန်တဲ့အဖွဲ့အစည်းဖြစ်တဲ့ကကြတော့စစ်ကောင်စီကိုပေါ့နော်တော်လှန်ဆောင်ရွက်မယ်ဆိုတော့ကျွန်တော်တို့ကတော့ဒီပူးပေါင်းဆောင်ရွက်မှုကိုလုပ်ရမှာပဲ
တော်လှန်ရေးအစုတွေအားလုံးစစ်လက်ခံမာတဲ့တပ်ပေါင်းစုတစ်ခုမတီးဆောက်နိုင်သေးပေမဲ့ပြည်သူလူထုကတော့စစ်အာဏာရှင်ကိုရရနီးနဲ့ဆက်ပြီးတော်လှန်ပုန်ကန်နေမှာပဲလို့ဗတုမန်းမန်းကအခုလိုဆက်ပြောပါတယ်
နိုင်ငံရေးရောစီးရေးရောဒီကြီးကြီးလေးလေးမဥဆောင်နိုင်တဲ့အခါကျတော့ပြည်သူလူထုကတော့ဒီဆရာနာရှင်ကိုခါးသီးစွာမုန်းပြီးတဲ့ပုံမှာတော့ရတဲ့နေတဲ့ဤပေါင်းဆောင်တော့အတော်လွန်ပုံကံမှုတော့ချိန်နေမှာပဲပေါ့
ဒါပေမဲ့ KNU ကရင်မျိုးနာစီယုံလက်ရှိတပ်မဟာ၅ဖပွန်ခရိုင်နဲ့တပ်မဟာ၁တထုံခရိုင်တပ်ဖွဲ့တို့ဒါစစ်ကောင်စီတပ်တွေနဲ့စစ်ရေးတင်းမာနေပြီးတခြားတပ်မဟာတွေကတော့ထိခိုက်တိုက်ပွဲဖြစ်ပွားမှုနည်းနေပါတယ်ဒါကြောင့် KNU အနေနဲ့NUG PDF တွေနဲ့ပြပြတာတာပေါင်းနေတာမဟုတ်သေးဘူးလို့မြန်မာနိုင်ငံရေးလေလာသူဦးရဲထွန်းတီဘောကအခုလိုသုံးသပ်ပါတယ
်အခုကျွန်တော်တိတလောက်ကတော့အဲ့လိုပြပြတာတာကြီးလဲပေါင်းတာတော့လက်တွဲလာတော့မဟုတ်ဘူးတခုလုံးရဲ့သဘောထားမဟုတ်ဘူးလို့သူဒီဘက်ကဥက္ကဋ္ဌစောမှုဒူးစေဖော်တို့ကလည်း NCA ကိုမပြည့်စေခြင်းဘူးပေါ့နော်အဲ့ဒီသဘောထားရှိတယ်တရားဝင်ထုတ်ပြန်တဲ့ဟိုတော့မတွေ့သေးပါဘူးတို့ထဲမှာတချို့တပ်ဖွဲ့တွေကတော့အဲလို PDF NUG နဲ့ပေါင်းကျင်တဲ့တပ်ဖွဲ့တွေလည်းရှိတယ်လေဆိုတိတိကျကျပေါင်းသွားလို့ရှိရင်တော့ဘလူးစီလူစီကွဲသွားတဲ့သဘောဖြစ်သွားမှာပေါ့နော
်2021ခုနှစ်ဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်စန့်ကျင်စန္ဒပြမှုများနဲ့အတူလက်နက်ကင်ခုခံတော်လှန်တဲ့ဒေသကာကွယ်ရေးတပ်တွေတိုင်းရင်းသားလက်နက်ကင်တော်လှန်ရေးအဖွဲ့အစည်းတချို့တွေပူးပေါင်းပြီးတော့စစ်ကောင်စီတပ်ဖွဲ့တို့နိုင်ငံအနှံ့မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်
ဆက်ပြီးတော့ခရီးယံဘာသာဝင်တွေဘာသာရေးအရာအထွတ်မြတ်ထားတဲ့ခရစ်စမတ်ပွဲတော်ကိုချင်းပြည်နယ်ဟာခါမြို့နယ်မှာမကျင်းပတော့ဘူးလို့ခရီးယံအသင်းတော်တာဝန်ရှိသူတွေကပြောကြပါတယ်။ဘာကြောင့်မကျင်းပတော့တာလဲဆိုတာကိုတော့ကိုရောဘတ်ရဲ့စုစည်းချက်ကိုကျွန်မအမီယာနေတင်ဆက်ပေးပါမယ်ရှင်။ခရီးယံဘာသာဝင်80ရာခိုင်နှုန်းလောက်နေထိုင်တဲ့ချင်းပြည်နယ်မှာယေရှုမွေးဖွားတဲ့ဒီဇင်ဘာလ25ရက်နေ့ကိုနှစ်စဉ်နှစ်တိုင်းစီကားတိုင်းမျက်စွာနဲ့မြို့နယ်အသီးသီးမှာကျင်းပလေးရှိပေမဲ့ဒီနှစ်မှာတော့နိုင်ငံရေးအခြေအနေကြောင့်ဟာခါမြို့မှာကျင်းပမှာမဟုတ်တော့ဘူးလို့ဟာခါမြို့ခရိယံဂိုင်းပေါင်းစုံဓမ္မမှုတော်ဆောင်များအဖွဲ့ကအတွင်ရင်မူတိတ်ခါရရဆရာတော်ဒေါက်တာစတီဗင်လန်ဟုတ်လင်းကပြောပါတယ
်အခုကျွန်တော်တို့ရှစ်ပင်းဆောင်တဲ့လူတွေအိမ်လေးမိလောင်တဲ့လူတွေကျွန်တော်တို့တောထဲမှာနေတဲ့လူတွေဒါသူတို့ကဝမ်းနဲ့ကြေကွဲဒုက္ခရောက်နေတဲ့အချိန်မှာကျွန်တော်တို့တွေကဘာလို့ခရစ်စမတ်လုပ်မလဲဆိုတော့ပါပါနဲ့
ဟာခါမြို့ပေါ်ကအသင်းတော်တွေအနေနဲ့ခရစ်စမတ်ပွဲတော်အတွက်ဖခင်ကြောင့်ပလင်ဆိုင်းဖို့အလှဆင်ခြင်းနဲ့အိမ်တွင်းမိုင်းအလှဆင်ခြင်းတို့ကိုသာပြုလုပ်ကြဖို့ကျေးရွာရက်ွက်အတွင်းလမ်းအလှဆင်တာအသင်းတော်နဲ့ရက်ွက်တွေထဲမှာခရစ်စမတ်နေ့စုဝေးဝတ်ပြုဆုတောင်းတာအခမ်းကျွေးမွေးတာနှစ်သက်ကူးပွဲကျင်းပတာတွေမလုပ်ကြဖို့နဲ့ဓမ္မအမှုတော်ဆောင်တွေလည်းရုံးတဲ့တခြားနေရာတွေမှာခရစ်စမတ်ပွဲဖိတ်ကြားခံရမယ်ဆိုပါကမပါဝင်ကြဖို့ဟာခါမြို့ခရိယံဂိုင်းပေါင်းစုံ
ဓမ္မအမှုတော်ဆောင်များအဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒီနေ့ခရစ်စမတ်ကိုတော့မိသားစုတွေနဲ့အတူအိမ်မှာဆုတောင်းခြင်းနဲ့ယေရှုခရစ်တော်ကိုကြိုဆိုသွားမယ်လို့ဆရာတော်ဒေါက်တာစတီဗင်လန်ဟုတ်လင်ကပြောပါတယ်။
ကျွန်တော်တို့ကမိသားစုအလိုက်ဆိုကျွန်တော်တို့ကတူတောင်းပြီးတော့ကကျွန်တော်တို့ကအဲ့ဒါပဲကျွန်တော်တို့အစီအစီရှိတယ
်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကစလို့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲဖြစ်ပွားမှုတွေကြောင့်ချင်းပြည်နယ်မှာကလေးတငယ်တွေအမျိုးသမီးတွေအပါအဝင်လူဦးရေ 9,000 ကျော်ကစစ်ဘေးတိမ်းရှောင်နေကြရပြီးအဲ့ဒီထဲကလူဦးရေ 3,000 ကျော်ကတော့မီဇိုရန်ပြည်နယ်မှာထွက်ပြေးခိုလုံနေကြရတယ်လို့ချင်းလူခွင့်ရအဖွဲ့ရဲ့မှတ်တမ်းတွေအရသိရပါတယ်။အပြည်ပြည်ဆိုင်ရာမြန်မာနစ်ချင်းခရိယံမိတ်တဟာယအဖွဲ့ကလည်းစစ်ကောင်းဆောင်တွေရဲ့မတရားဖမ်းဆီးမှုအောက်ကနေလွတ်မြောက်နိုင်ဖို့အတွက်မိမိတို့အသက်အိုးအိမ်တွေကိုစွန့်ပြီးတော့အမှန်တရားအတွက်ညီမျိုးစုံနဲ့တိုက်ပွဲဝင်နေကြသူတွေမရင်မတွက်နိုင်အောင်ရှိနေပြီးသူတို့တွေအတွက်စားဝတ်နေရေးဆိုင်ရာအခက်အခဲတွေကိုကူညီပေးနိုင်ရေးကလည်းအလွန်မင်းလိုအပ်လျက်ရှိနေခြင်းဖြစ်တယ်လို့နိုဝင်ဘာလ22ရက်နေ့ကမေတ္တာရက်ခံချက်တစ်စောင်ကိုထုတ်ပြန်ခဲ့ပါတယ်ရှင်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
မွန်ပြည်နယ်တံဖြူစရက်ရေအဝေးပြေကာလာမကြီးအရှိဖက်ချမ်းမှာရှိတဲ့ရေမြုံနယ်မြောက်ပိုင်းဘေးလမိုင်းကျေးရွာနီနာတဝိုက်မှာမြန်မာစစ်တပ်နဲ့ KNU ကရင်အမျိုးသားစီရင်တပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ချင်းပြည်နယ်မင်းတပ်မြုံမှာတာမီနှူးနေအိမ်ရှိမှာမြေမြုံမိုင်းနှင်းမိလို့မိခင်ဖြစ်သူတေဆုံးပြီးနှစ်နှစ်အရွယ်ခန့်ရှိသမီးဖြစ်သူလည်းဒဏ်ရာရရှိခဲ့ပါတယ်။
တော်ရရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပ
ါ။အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ကျမတို့ခုထုတ်လွှင့်ပေးနေတဲ့ရေဒီယိုရုပ်သံတနားစာအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းတစ်လှည့်ပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်။အခုတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုဝင်းမင်းပြောပြပေးပါမယ်ရှင
်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့ဒီနေ့စဥ်ဆောင်ကျင်းပပေးလိုက်တဲ့ကမ္ဘာဒီမိုကရေစီထိပ်သီးဆွေးနွေးပွဲမှာဒီမိုကရေစီရေးဥဆောင်ချန်ပီယံလိုနေတယ်လို့ပြောလိုက်ပါတယ်။ကမ္ဘာနိုင်ငံအစိုးရတွေအရက်ဘက်အဖွဲ့နဲ့ပုဂ္ဂလိကကဏ္ဍကကိုယ်စားလှယ်ပေါင်း100ကျော်တက်ရောက်နေပြီးအင်တာနက်ကနေတဆင့်ဒီနေ့မနက်စလိုက်တဲ့အခုထိပ်သီးပွဲမှာသမ္မတဘိုင်ဒန်ကဒီမိုကရေစီပေါ်ချင်းချောက်မှုတွေဇက်တိုက်ပြင်းထန်လာနေချိန်မှာလူတိုင်းရသင့်တဲ့လူအခွင့်အရေးတွေအတွက်ကမ္ဘာတဝမ်းမှာလည်းဥဆောင်ကာကွယ်ပေးမဲ့ချန်ပီယံလိုနေပါတယ်။အားလုံးလိုပဲအမေရိကန်အနေနဲ့လည်းဒီမိုကရေစီစံသစ်ဖို့နဲ့ဒီမိုကရေစီဆောက်အုံဥပဒေတွေအားဖြည့်ဖို့ကဇက်တိုက်ကြိုးပမ်းမှုလိုတာကိုသိလို့အခုပွဲကိုကျင်းပပေးရတာပါလို့ပြောလိုက်ပါတယ်ခင်ဗျာ။အီရန်နျူကလ িয়ার ရေးဆွေးနွေးပွဲကိုအော်စတြီးယားနိုင်ငံဗီယက်နမ်မြို့မှာဒီနေ့ပြန်ဆမယ်လို့ EU ဥရောပသမ္မတထိပ်တန်းသံတမန်တူကပြောလိုက်ပါတယ်။အီရန်အနေနဲ့ကမ္ဘာနိုင်ငံကြီးတချို့နဲ့ချုပ်ဆိုခဲ့တဲ့နျူကလ িয়ার သဘောတူညီချက်ပြန်လည်အသက်ဝင်လာအောင်ဘလောက်အလေးထားမလဲဆိုတာမကြခင်သိရမှာပါလို့လည်းအမေရိကန်နိုင်ငံကြီးဌာနပြောခွင့်ရကပြောပါတယ် JCPOA လို့တကောက်ခေါ်တဲ့အီရန်နျူကလ িয়ার ရဲ့သဘောတူချက်ပြန်အသက်ဝင်လာစေဖို့ဆွေးနွေးလာတာကအခုဆိုရင်18ချိန်မြောက်ရှိလာပြီဖြစ်ပါတယ်လို့ EU အတွင်းမှချုပ်ကပြောလိုက်ပါတယ်ယူကရိန်းနိုင်ငံရဲ့ဝန်ကြီးအနေနဲ့ပြစ်တင်လာပြီးရုရှားအာဏာရှင်ချင်းချောက်မှုကနေအကူအညီတောင်းခံနေပေမဲ့မြန်မာအာဏာရှင်ကိုတော့ရုရှားလိုပဲလက်နက်ရောင်းပေးနေတုန်းလို့ပြစ်တင်ချေဆိုင်မြန်မာလေးလာရေးအဖွဲ့တစ်ခုကဝေဖန်လိုက်ပါတယ်။ယူကရိန်းနိုင်ငံရဲ့ဝန်ကြီးဒီမီထရိုကိုလီဘာဟာအပြောတစ်မျိုးအလုပ်တစ်မျိုးဖြစ်နေတယ်။ဒီမိုကရေစီထောက်ခံတယ်ပြောပြီးနိုင်ငံတကာလူ့ခွင့်ရေးဥပဒေတွေကိုမြန်မာပြည်မှာဆိုးဆိုးဝါးဝါးချုပ်ဖောက်နေတာကိုတော့ဆက်အားပေးနေတယ်လို့ပြစ်တင်ချေဆိုင်ဘာမာကမ်ပိန်း UK အဖွဲ့ကပြစ်တင်လိုက်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာရှိနေကြတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့မနက်ဖြန်ဒီဇင်ဘာ10ရက်နေ့မှာနေအိမ်ကနေအပြင်မထွက်ကြဖို့ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ရုံကတတိပေးချက်ထုတ်ပြန်လိုက်ပါတယ်။မနက်ဖြန်တောက်ကြနေမှာတနင်္ဂနွေလုံးတိုင်းတာနဲ့အတန်တိတ်ငြိမ်သက်ခြင်းတပိတ်ဆင်နွှဲဖို့တက်ကြွလို့ရှားသူတွေကနှိုးဆော်ထားချိန်မှာအမေရိကန်တန်ရုံကအခုလိုတတိပေးချက်ထုတ်ပြန်လိုက်တာပါ။တန်ရုံအနေနဲ့တိကျတဲ့ချိန်ချမှုတစုံတရာကိုသိရှိထားခြင်းမရှိပေမဲ့အထူးသိထားတဲ့အခြေအနေကြောင့်အခုလိုကြိုတင်တတိပေးချက်ထုတ်ပြန်ရတာလို့အမေရိကန်တိုင်းရဲ့ကြီးညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုဝင်းမင်းပြောပြပေးခဲ့တာပါရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရေမှုကမဆုမွန်ဖြစ်ပါတယ်။အတန်မိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ Nick Avenatto ဖြစ်ပါတယ်။ကျမတို့အခုထုတ်လွှင့်ပြီးတဲ့အတန်လွှင့်အစီအစဉ်တွေကိုလည်းအစီအစဉ်ပြီးပြီးချင်းမှပြန်ပြီးတော့တလှည့်နာဆင်နိုင်ပါတယ်။ VOA အစီအစဉ်တွေကို Na to sta singe twe Jesu thu tin shi ba re. Dotta shin myan ne de kwa myama pi tu pi ta a lun ko yo sait ba shin lan chan mi ja ba si. Jama mya ta sin a ma shin.
This program has